Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နစ္စတန်နိုင်ငံထဲမှာထုတ်သွားခဲ့တဲ့ငရင်ကြောင့်လူပေါင်း300နီးပါးသေဆုံးပြီးတော့1900ချောထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာသမ္မတအိုဘားမားနဲ့အိမ်ယူတော်မှာတွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဥဆံမိုးဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်တထွေရွေးကောက်ပွဲအတွက်နိုင်ငံသားသတင်းတောက်တွေသတင်းယူနိုင်အောင်ပြည်ဝင်ခွင့်ဗီဇာတစ်လထုတ်ပေးမယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီး CPJ ခေါ်သတင်းတောက်များကကိုရေးဖွဲ့ကအခုလိုပြောပါတယ်။
But I think what happens is the real way that these restrictions and rules that are being put on journalists, foreign journalists.
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်ကိုကိုကျွန်းမဲဆွယ်စီယုံရေးအတွက် NLD ကိုယ်စားလှယ်တွေအခက်တွေ့နေရတဲ့အကြောင်း၊ကိုကိုကျွန်းလုံချုံရေးအကြောင်းပြချက်နဲ့တိုက်ရင်အားပြောင်းရွှေ့တိုးချဲ့လာတဲ့အကြောင်းနဲ့တောင်ကိုရီးယားကကြိုတင်မဲနောက်ဆုံးခြေအနေအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့အင်ကာနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးဆက်မိုးဝေတို့ကကြီးညာပေးပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံအတွင်းတင်းနလာနေကအင်အားပြင်းထန်တဲ့ငရင်လုတ်သွားခဲ့တာကြောင့်အာဖဂန်နဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံတို့မှာလူ300နီးပါးသေဆုံးပြီးတော့1900ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ဘူမိရာတိုင်းထွာရေးဌာနရဲ့အဆိုအရငရင်ပြင်းအားဟာ 9.5 ရှိခဲ့တယ်လို့ဆိုပါတယ်။ငရင်ဟာပါကစ္စတန်၊တာဂျီကစ္စတန်နဲ့တရုတ်နိုင်ငံတို့နယ်စပ်အနီးမှာရှိတဲ့အာဖဂန်နိုင်ငံဘဒခါရှန်ခရိုင်အတွင်းကဟိန္ဒူကုရှ်တောင်တန်းတွေကလူဦးရေတိတ်မထူထပ်တဲ့ဒေသမှာဗဟိုပြုလုခတ်သွားကြတာလို့ဆိုပါတယ်။ငရင်တန်အပြင်းထန်ဆုံးထိခိုက်ခဲ့တဲ့ဒေသဟာပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသခိုင်ဘာပခ်တွန်ခွာခရိုင်အတွင်းမှာဖြစ်ပြီးတော့အဲ့ဒီဒေသမှာတိတ်ဆုံးသူအရေအတွက်ဟာ140ကျော်နဲ့ထိခိုက်ဒဏ်ရာရသူ1000ကျော်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အာဖဂန်နိုင်ငံအတွင်းမှာတော့အခုချိန်ထိလူ59ဦးသေဆုံးသွားတယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီအရေးအတွက်ဟာတိတိတသားတိုးတက်သွားနိုင်တယ်လို့အာဖဂန်အစိုးရအုပ်ချုပ်ရေးအဖွဲ့အကြီးအကဲအဗ်ဒူလာကပြောပါတယ်အာဖဂန်နိုင်ငံအတွင်းသေဆုံးသူတွေတဲ့တက္ကားခရိုင်အတွင်းလောက်ခါနေတဲ့အဆောက်အုံအတွင်းကထွက်ပြေးဖို့ကြိုးစားတဲ့အကြောင်းသူ12ဦးလည်းပါဝင်တယ်လို့ဆိုပါတယ
်စီးရီးယားနေဆက်တစ်ဖက်မှာအခြေစိုက်တဲ့အစွန်းရောက်ဆေးသွေးကြွတွေပေါ်ရင်ဆိုင်နှိမ့်နှမဲ့ကြိုးပမ်းမှုတွေကိုအာဏာပိုင်တွေကဖိအားပေးလှုပ်ဆောင်နေတဲ့နေရာမှာတူရကီနိုင်ငံအရှိတောင်ပိုင်း IS Islamic စစ်သွေးကြွအဖွဲ့ဝင်တွေရှိရာနေရာကိုဝင်ရောက်စီးနင်းတက်ခတ်မှုတစ်ခုအတွင်းတူရကီရဲရာရှိ2ဦးနဲ့စစ်သွေးကြွ9ယောက်တည်ဆုံးခဲ့ရပါတယ်။အခုလိုလှုပ်ဆောင်တာဟာအာဏာပိုင်တွေအနေနဲ့နေဆက်ကိုဖျက်ချော်ပြီးတော့စီးရီးယားနိုင်ငံနေဆက်အတွင်းမှာရှိနေတဲ့အစွန်းရောက်တမားတွေရဲ့အခြေခံစခန်းတွေကိုတက်ခတ်ချေမှုန်းလို့ရတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကကာဒစ်တွေရဲ့မြို့တော်ဖြစ်တဲ့ဒိုင်ယာဘကီယာမှာရှိတဲ့အိမ်တွေကိုရဲတပ်ဖွဲ့ဝင်တွေကတနင်္လာနေ့မှာဝင်ရောက်စီးနှင်းတဲ့အချိန်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါရဲတပ်ဖွဲ့ဝင်9ဦးဒဏ်ရာရရှိခဲ့ပြီးတော့စစ်သွေးကြွ12ယောက်ဖမ်းဆီးရမိခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်အခုလစောစောပိုင်းတုန်းကတူရကီနိုင်ငံရဲ့မြို့တော်အင်ကာရာမှာလူပေါင်း100ကျော်တေဆုံးခဲ့ရတဲ့အတိတ်ခံဘုံခွဲမှုနှစ်ခုကို IS Islamic စစ်သွေးကြွအဖွဲ့ကစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့တူရကီအစိုးရကစွပ်စွဲပြစ်တင်ထားပါတယ်
ရသေဥရုအပြောင်းလဲကိစ္စရများအပြင်ကုံတွယ်ရေးနဲ့တောင်တရုတ်ပင်လယ်မှာပင်လယ်ရေကြောင်းသွားလာမှုပူးပေါင်းဆောင်ရွက်ကိစ္စတို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အမေရိကန်သမ္မတဘရက်ကိုဘားမားတို့အင်ပြူရာမှာတင်းနေတာနေကတွေ့ဆုံစဉ်အဓိကထားဆွေးနွေးကြပါတယ်။ဝီဒိုဒိုဟာအမေရိကန်ပြည်ထောင်စုကိုဆယ်နှစ်တာအတွင်းပထမဆုံးအကြိမ်လာရောက်တဲ့အင်ဒိုနီးရှားခေါင်းဆောင်လည်းဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့တနှစ်ကသမ္မတယာရုလက်ခံခဲ့ပြီးကမ္ဘာလူဦးရေအများဆုံးမွတ်စလင်နိုင်ငံမှာအပြောင်းအလဲပေါ်ဆောင်ဖို့ကတိပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူဟာအိုဘားမားနီးတူလွန်ခဲ့တဲ့6နှစ်ကအိုဘားမားအာဏာရရှိခဲ့စဉ်အတိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အင်ဒိုနီးရှားမှာအမေရိကန်ရဲ့ယင်းနှိမ့်ညွတ်မှုပုံမဆွဲဆောင်နိုင်မဲ့အလားအလာကိုအင်ဒိုနီးရှားခေါင်းဆောင်ကလိုလားတာဖြစ်ပါတယ်။အင်ဒိုနီးရှားမှာလူဦးရေတန်းတန်250အနည်း1900ခန့်လုံးဟာအင်တာနက်အဆက်အသွယ်ရှိပြီးဒါဟာကမ္ဘာတဝန်းတခြားနိုင်ငံနေတဲ့လွန်စွာလျော့နေနေတာဖြစ်ပါတယ်။သူဟာ9ရက်တာအမေရိကန်ခီးစဉ်အတွင်းစီးပွားရေးခေါင်းဆောင်များငွေကြေးစီမံခန့်ခွဲသူများစက်မှုပညာရှင်များနဲ့သတ္တုရင်းလုပ်ငန်းအမှုဆောင်အရာရှိတွေနဲ့ဆန်ဖရန်စစ္စကိုနဲ့ဝါရှင်တန်တို့မှာတွေ့ဆုံဖို့ရှိပါတယ်။ငယ်စဉ်ကလေးဘဝက9နှစ်နီးပါးကြာအင်ဒိုနီးရှားမှာနေထိုင်ခဲ့တဲ့အိုဘားမားအနေနဲ့ ကာကွယ်ရေးနဲ့ပင်လယ်ရေကြောင်းကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။အင်ဒိုနီးရှားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့နဲ့ဆက်ဆံရေးကိုချင်းဝင်ရှာညှိနေပေမဲ့တောင်တရုတ်ပင်လယ်ပေါ်မှာတရုတ်အစိုးရရဲ့ပင်လယ်ပြင်ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့လည်းစိုးရိမ်မကင်းဖြစ်နေပါတယ်။ဝီဒိုတို့အနေနဲ့အင်ဒိုနီးရှားကမ်းခြေဆောင်တပ်ကိုစွန့်ရည်မြစ်တင်ပေးဖို့အမေရိကန်ထံကနေအကူအညီကိုတောင်းခံနေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံတဝန်းအပြင်ဒေသတွင်းတော်မီလောင်ကျွမ်းမှုတွေကြောင့်မီဂိုမျိုးတွေဖုံးလွှမ်းမှုကိုရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ရာသီဥတုအပြောင်းနဲ့အပြောင်းအလဲနဲ့ပတ်သက်လို့ပိုမိုကောင်းမွန်စွာလှုပ်ဆောင်နိုင်ဖို့ကိုလည်းဝီဒိုဒိုကဩဘားမားကိုဖိအားပေးဖို့ဝီဒိုဒိုကိုဩဘားမားကဖိအားပေးဖို့ရှိနေပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာဖန်လုံအင်တန်ွေထုတ်လွှင့်တဲ့အဓိကနိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ Amnesty International USA ကထုတ်ပြန်တဲ့ကြေညာချက်မှာတော့အင်ဒိုနီးရှားလူ့အခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ဝီဒိုဒိုကိုသမ္မတဩဘားမားကမေးခွန်းထုတ်လိုက်မယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်။အင်ဒိုနီးရှားခေါင်းဆောင်ကတိုးတက်မှုတွေပြုလုပ်ပေးမယ်လို့ကတိပေးထားပေမဲ့အပြောင်းအလဲနှုတ်ကွေးတယ်လို့ Amnesty ကပြောပါတယ်။အင်ဒိုနီးရှားအချင်းတောင်တွေထဲမှာယုံကြည်ချက်ကြောင့်အချင်းကျနေတဲ့အကျဉ်းသားတွေရှိတယ်လို့လည်း Amnesty ကပြောပါတယ်။
ပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေကမှထပ်ခါတလဲလဲဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အရှိ့ဂျေရုဆလင်မှာနေထိုင်တဲ့ပါလက်စတိုင်းလူမျိုးတွေရဲ့ခရီးသွားလာခွင့်နဲ့ခံစားခွင့်တချို့ကိုရုတ်သိမ်းဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကစဉ်းစားနေတယ်လို့ဆိုပါတယ်။တိမ်ပိုက်ခံဂါဇာရဲ့အနောက်ဘက်ခြမ်းဒေသမှာနေထိုင်သူတွေခံစားခွင့်မရှိဘဲအရှိ့ဂျေရုဆလင်မှာနေထိုင်နေကြတဲ့ပါလက်စတိုင်းလူမျိုးတွေကိုအစ္စရေးကပေးထားတဲ့လူမှုရေးအခွင့်အရေးမူဝါဒတွေကိုပြန်ပြီးတော့သုံးသပ်ဖို့မစ္စတာနေတန်ယာဟုကအမိန့်ပေးလိုက်တဲ့အကြောင်းအစ္စရေးအရာရှိတွေကတင်းနာနေမှာပြောဆိုပါတယ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့လအတွင်းဂျေရုဆလင်ဘာသာရေးအထွတ်မြတ်နယ်မြေမှာစတင်ဖြစ်ပွားခဲ့တာလေးဖြစ်ပါတယ်အဲ့ဒီမှာအစ္စရေးနိုင်ငံသား၁၀ယောက်တေဆုံးပြီးတော့အများစုဟာဓာတ်ထိုးခံပြီးတော့တေဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာ
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒုတိယကမ္ဘာစစ်အတွင်းရုရှားတို့ကဂျပန်ထံကနေသိမ်းပိုက်လိုက်တဲ့ခူရီလ်ကျွန်းစုတွေအပေါ်မှာစစ်အခြေစားစခန်းဆောက်ဖို့ရုရှားအစိုးရကပြင်ဆင်နေပါတယ်ဒါဟာစီးပွားရေးအကောင့်လာနေတဲ့ Pacific ဒေသတွင်းကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်မှုနဲ့ကာကွယ်ဖို့အတွက် Asia Pivot လို့ခေါ်တဲ့ရုရှားရဲ့ချင်းဝင်ရှာညီရေးအစီအစဉ်ရဲ့တည်ထောင်အဖြစ်နဲ့ဆောင်ရွက်ခြင်းလည်းဖြစ်ပါတယ်တကယ်လို့ရုရှားအနေနဲ့အရှေ့မြောက်ဒေသမှာစစ်ရေးအရအရေးပါတဲ့သူဖြစ်လို့ရဆိုရင်ခူရီလ်ကျွန်းမှာစစ်အခြေစားစခန်းတည်ဆောက်မဲ့ကိစ္စဟာအထောက်အကူပြုလိမ့်မယ်လို့တိုကျိုမြို့အခြေစိုက်မဟာဗျူဟာလေ့လာရေးဌာနကလုံခြုံရေးဆိုင်ရာသုတေသီ Grant Newman ကပြောပါတယ
်။တောင်နှက်မြောက်ကိုရီးယားစစ်ပွဲအတွင်းနှစ်ဖက်အစိုးရတို့ကြားမှာတင်းမာမှုတွေကြောင့်ဆယ်စုနှစ်6စုလောက်ကွဲကွာနေကြတဲ့မိသားစုဆွေမျိုးတွေခဏတာပြန်လည်ပြီးတော့စုံစည်းခွင့်ရခဲ့ရပြီးနောက်ဒီကနေ့မှာတော့ဝမ်းနဲ့ကြေကွဲစွာနဲ့နှုတ်ဆက်ခွဲခွာခဲ့ကြပါတယ်။မြောက်ကိုရီးယားအပန်းဖြေစခန်းဖြစ်တဲ့မောင့်ခွန်ကန်းမှာဒုတိယအကြိမ်ပြန်ပြီးတော့စုံစည်းမှုအတွင်းမှာပါဝင်ခဲ့ကြတဲ့တောင်ကိုရီးယားလူမျိုး250နဲ့သူတို့ရဲ့မိသားစုတွေနောက်တစ်ကြိမ်ပြန်ပြီးတော့ဆုံတွေ့ခွင့်ရဖို့မလွယ်တော့ပါဘူးခင်ဗျာ။
အာဂျင်တီးနားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်ကောက်ယူခဲ့တဲ့လူလူစစ်တမ်းတွေအားလုံးလွှဲချော်ခဲ့ပါတယ်။လက်ရှိသမ္မတခရစ်စတီနာဖာနန်ဒက်စ်ဒီကူရှနဲကသူမရာထူးကိုဆက်ခံဖို့အတွက်ရည်ချဲ့ထားတဲ့ကိုယ်စားလှယ်လောင်းဒန်နီယယ်ရှိုးလီအနေနဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိမ့်မယ်လို့စစ်တမ်းအတော်များများမှဖော်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမဲအရေးအတွက်86ရောက်ခန့်နှုန်းရည်တွက်ပြီးတဲ့အထိပွဲနိုအဲရစ်မြို့တော်ဝန်လည်းဖြစ်နာမည်ကြီးဘောလုံးအသင်းတသင်းဖြစ်တဲ့ဘိုကာဂျူနီယာရဲ့အကြီးအကဲဟောင်းလည်းဖြစ်တဲ့အသက်56နှစ်အရွယ်မော်ရီရှိယိုမက်ခရီကမဲအရေးအတွက် 35.1 ရရှိပြီးတော့ရှိယိုလီကမဲအရေးအတွက် 35.900 ခန့်နှုန်းအသီးသီးအနိုင်ရခဲ့တဲ့အတွက်နိုဝင်ဘာလ22ရက်နေ့မှာတိုင်းပြည်အတွင်းပထမဆုံးအကြိမ်တကြွပြန်ရွက်ောက်ပွဲကိုမဖြစ်မနေကျင်းပရတော့မှာဖြစ်ပါတယ်ဒီကနေ့ဖြစ်သွားခဲ့တဲ့အခြေအနေဟာတိုင်းပြည်ရဲ့နိုင်ငံရေးအခင်းအကျင်းကိုလုံးဝပြောင်းလဲပစ်လိုက်ပါတယ်လို့မော်ရီရှိယိုမက်ခရီကထောက်ခံသူတွေကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
အသင့်စီမံထုတ်လုပ်ထားတဲ့ဝက်ဦးကြောင်းဝက်ပောင်ကြောင်းဝက်ဆန်နယ် hot dog အစားရှိတဲ့အစားအစာတွေနဲ့ခြေလေးကြောင်းအသားတွေဟာကင်ဆာရောဂါဖြစ်ပွားမှုဖြစ်စေနိုင်တယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ WHO ကပြောဆိုလိုက်ပါတယ် WHO ရဲ့နိုင်ငံတကာကင်ဆာရောဂါသုတေသနအေဂျင်စီကနေအသားတွေနဲ့ကင်ဆာရောဂါရဲ့ဆက်ဆက်မှုအကြောင်းကိုလေ့လာသုတေသနပြုလုပ်ချက်ရှေ့ရကျော်ပြုလုပ်ပြီးတဲ့နောက်မှာအခုလိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
In our name, now, so yeah, my man, and I can get the thing we go. Cause all we like, now, some movie, we got Jenya, big it up. I could have set the million jerune, the thing somebody go to let him, Piape Bame.မြန်မာနိုင်ငံမှာနိုဝင်ဘာလရှိနေ့ကျရင်ကျင်းပမယ်အထွေထွေရွေးကောက်ပွဲမှာနိုင်ငံသားသတင်းတော်တွေသတင်းယူနိုင်ဖို့အတွက်သတင်းတက်တန်းတလရှိတဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှာဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲသတင်းယူဖို့ကန့်သတ်ချက်တွေကိုတွေ့နေရဆဲဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေတရားမျှတမှုရှိပါမလားဆိုတာသူတို့အနေနဲ့စိုးရိမ်မိကြောင်း CPJ ခေါ်သတင်းတော်များကကွယ်ရေးကော်မတီကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါမယ်ရှင်။
မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအတွက်တင်ကြားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာသတင်းဌာနတွေကနိုင်ငံသားသတင်းတောက်တွေကိုတလတတန်းရှိတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံဆောင်ရွက်ပေးနေကြောင်းမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အဲ့ဒီမှာနိုင်ငံသားသတင်းတောက်တွေသတင်းရယူနိုင်ဖို့ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုလည်းဖော်ပြထားပါတယ်။အခုလိုရွေးကောက်ပွဲမှာသတင်းယူဖို့နိုင်ငံသားသတင်းတောက်တွေကိုခွင့်ပြုတာကိုကြိုဆိုပေမဲ့သတင်းတောက်တွေအပေါ်ကန့်သတ်ချက်တွေကိုတွေ့နေရဆဲဖြစ်တယ်လို့လက်တွေ့မှာရွေးကောက်ပွဲသတင်းတွေကိုဘလောက်ထိလွတ်လွတ်လပ်လပ်ယူခွင့်ရမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်လို့နယူးယောက်အခြေစိုက် CPJ ခေါ်သတင်းတောင်များကာကွယ်ပေးရေးကော်မတီရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Dees က VOA ကိုပြောပါတယ
် But I think what happens is the real way that these restrictions and rules that they're being put onjournalists foreign journalists and
နိုင်ငံသားသတင်းနောက်တွေနဲ့ပြည်တွင်းသတင်းနောက်တွေအပေါ်ထားတဲ့ကန့်သတ်ချက်နဲ့စည်းမျဉ်းတွေဟာရွေးကောက်ပွဲကျင်းပမယ့်နေ့မှာသူတို့ဘယ်လောက်ထိတိယယောက်ဖြစ်အောင်ဆောင်ရွက်မလဲဘယ်လိုကြားဝင်နှောက်ယှက်ဟန်တားမှုတွေရှိမလဲဆိုတဲ့တကယ်လက်တွေ့လှုပ်ဆောင်မဲ့အပေါ်မှာမူတည်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုလုပ်ပေးနိုင်ပါမလားဆိုတာကဘာကစောင့်ကြည့်နေပါတယ်
ပြန်ကြားရေးဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာပြည်ဝင်ခွင့်ဗီဇာရတဲ့နိုင်ငံသားသတင်းတောက်တွေအနေနဲ့ရွေးကောက်ပွဲကျင်းပချိန်မှာမဲယုံပရဝုံအတွင်းဝင်ရောက်သတင်းယူမယ်ဆိုရင်သက်ဆိုင်ရာခရိုင်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတွေရဲ့ခွင့်ပြုချက်ရဖို့လိုတယ်လို့ဖော်ပြထားပါတယ်ဒါဟာကန့်သတ်ချက်တစ်ခုလို့ဖြစ်နေပြီးရွေးကောက်ပွဲကျင်းပမယ့်နေ့မှာသတင်းတောက်တွေအနေနဲ့သတင်းတွေကိုလွတ်လွတ်လပ်လပ်ယူခွင့်ရဖို့အရေးကြီးတယ်လို့မြင်ကြောင်း Bob Dees ကပြောပါတယ်
And the government has to accept that the role of media is incredibly important in
အများလက်ခံတဲ့ခိုင်လုံတဲ့ရွေးကောက်ပွဲဖြစ်လာဖို့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအလွန်အမင်တမ်းအရေးပါတယ်ဆိုတာကိုအစိုးရအနေနဲ့လက်ခံရမှာဖြစ်ပါတယ်။ကန့်သတ်ချက်တွေကိုမြင်ရတဲ့အခါမှာကျွန်တော်တို့စိုးရိမ်မိပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးသတင်းယူရမှာဘယ်အတိုင်းအတာထိလွတ်လပ်ခွင့်ရမလဲ။မြတ်မြတ်တတဖြစ်ပါမလားဆိုတာကျင်းပမဲ့နေကြရင်ဖြစ်ရည်အပေါ်မှာမူတည်မှာဖြစ်ပါတယ
်ကြည်ရင်းမှာလည်းရွေးကောက်ပွဲသတင်းယူမဲ့သတင်းတောက်တွေအတွက်ကန့်သတ်ချက်တွေရှိနေတယ်လို့မန္တလေး Journalist School တာဝန်ခံကိုစန်းယူကျော်ကပြောပါတယ
်ဒီတွင်းမှာလည်းကျွန်တော်တို့ကသက်ဆိုင်ရာခရိုင်ကော်မရှင်ကိုသွားတင်ရမယ်ကိုကြီးမဲမဲယုံရဲ့ဒီဟိုဟာရှိရတဲ့တာပေါ့နော်အဲ့မှာလည်းအဲ့လိုသွားယူကိုပြည်တွင်းတွေတော့ကျွန်တော်ထည့်ခဲ့ဖြစ်နေတယ်ပေါ့တစ်ခေါက်ပြည့်တော့လို့မရနှစ်ခေါက်တောင်းမှအချင်းပြေမှာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနိုင်ငံရေးသတင်းတောက်ဒီလိုတို့ဒီလိုတို့ဒီလိုတို့ခုနကတည်းကဒီလိုချီနေရခုနကတို့ရဲ့ UC ရဲ့လုံဆောင်ချက်ဒီပြည်ချိုင်းဝိဇ္ဇာနဲ့ပူးပေါင်းလုံဆောင်ချက်တွေကတို့ဒီလိုတွေခက်ခဲကိုရှိနေတယ်ကတော့မြင်တယ
်ရွေးကောက်ပွဲတည်ယူမဲ့နိုင်ငံသားတည်နှောက်တွေအတွက်တီထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲတည်ရယူခွင့်အတိအမှတ်ပြုကပ်ပြားတွေကိုထုတ်ပေးမှာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ရွေးကောက်ပွဲတည်ကိုယူနိုင်ဖို့ပြန်ကြားရေးဝန်ကြီးဌာနကထောက်ခံထားတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံချက်စာကိုပါတခါတည်းယူဆောင်ထားဖို့လိုကြောင်းနဲ့တာဝန်ရှိသူတွေကတိုက်ပြီးစစ်ဆေးရမှာပြသဖို့လိုတယ်လို့យေတာထားပါတယ်။အခုလိုနိုင်ငံသားသတင်းတောက်တွေကိုရွေးကောက်ပွဲမှာသတင်းယူခွင့်ကိုတော့2012ခုနှစ်ဂျာဖြတ်ရွေးကောက်ပွဲတုန်းကလည်းမြမအစိုးရကခွင့်ပြုခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နာရဲ့တင်ပြချက်ဖြစ်ပါတယ်ဆက်လက်ပြီးတော့ဒီလာမဲ့တထွေရွေးကောက်ပွဲအတွက်မဲဆယ်ဆွေးရမှုတွေကိုပါတီတိတိကအချိန်မြင့်ဆောင်ရွက်လာနေတာမှာရန်ကုန်တိုင်းဒေသကြီးအတွင်းကကိုကိုကျွန်းမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးဖို့အတားအဆီးအခက်အခဲတွေရှိနေတယ်လို့ NLD ပါတီကိုယ်စားလှယ်လောင်းဦးဝင်းမင်းကပြောပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့အဆိုအရကိုကိုကျွန်းမှာမဲပေးနိုင်သူပေါင်း1,590 ရှိတယ်လို့သိရပါရယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအရက်60%သတ်မှတ်ပေးထားတာကြောင့် မက်ဆွဲစီယုံဖို့ကိုကိုကျွန်းကိုသွားနိုင်ဖို့အကြိမ်ကြိမ်ကြိုးစားခဲ့ပြီးအခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာမှ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုပြီးကိုကိုကျွန်းမဲဆန္ဒနယ်မြေကနေဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေအခုအောက်တိုဘာလ22ရက်နေ့ကမှရောက်ရှိသွားခဲ့ကြတာပါကိုကိုကျွန်းရောက်ပြီးမက်ဆွဲစီယုံတဲ့နေရာမှာကန့်တတားဆီးမှုတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ NLD ပါတီပြည်သူ့လွှတ်တော်ကိုစလေလောင်းဦးဝင်းမင်းက VOA ကိုပြောပါတယ်
ကိုကိုကျွန်းမျိုးကသူကနှစ်ရက်ကနှစ်ခုပဲရှိပါတယ်တမျိုးနယ်လုံးကမတိရက်ကွက်နဲ့မနေ့ရက်ကွက်ပဲရှိပါတယ်အဲ့တော့ကျွန်တော်မျိုးထဲမှာလှည့်လေပြီးတော့လက်ဆက်ရှိုးရေးလုပ်ငန်းဆောင်ရွက်တဲ့အခါမှာကန့်တနေကြီးတာဝန်မှအပမဝင်ရဆိုတဲ့ဆိုင်မှုတွေကိုကျွန်တော်တွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကမဝင်ပါဘူးမဝင်မဲနဲ့ကျွန်တော်တို့သွားလို့ရတဲ့ရက်ကွက်ထဲကိုပဲကျွန်တော်လက်ဆက်ရှိုးရေးကိုဆောင်ရွက်ပါတယ်အဲ့တော့ကျွန်တော်တို့လက်ဆက်တမျိုးနယ်လုံးမှာကျွန်တော်လက်ဆက်ရှိုးလို့ရတဲ့အင်ဂျီယာ130ကျော်လောက်ရှိပြီးမဲဆန္ဒရှင်က300ကျော်လောက်ပဲကျွန်တော်တို့မဲဆွဲစီယုံရပါတယ်။နောက်အဲ့ကန့်တတ်နေနေမဝင်ရဆိုတဲ့ဆိုင်းဘုတ်တွေကလည်းဒီအော်တိုဘာ19ရက်နေ့မှာသူတို့စတင်ပြီးတော့စိုက်ထူတယ်လို့ကျွန်တော်တို့သိရပါတယ
်။ကန့်တတ်နေမြေတတ်မှတ်မှုနဲ့တာဝမအပမဝင်ရဆိုတဲ့တားမြစ်ပိတ်ပင်မှုတွေလှုပ်ဆောင်ထားတာနဲ့ပတ်သက်လို့ကိုကိုကျွတ်မြွနဲ့ရေကောက်ပွဲကော်မရှင်ထံတင်ပြခဲ့တဲ့အကြောင်းဦးဝင်းမင်းကပြောပါတယ်
။အဲ့တော့ကျွန်တော်တို့ကဒီကန့်တတ်နေမြေကိုဘသူကကန့်တတ်ထားတာလဲ။အားကြောင့်ကျွန်တော်တို့မဝင်ရသလဲဆိုတာကိုကျွန်တော်22ရက်နေ့ကကျွန်တော်မျိုးနယ်ရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်ပေါ့တွေ့ဆုံဆွေးနွေးပါတယ်။ပေါ့တွေ့ဆုံဆွေးနွေးပြီးတော့အဲကတ်တနယ်မြေအတွင်းကျွန်တော်ဝဲဆွဲစီယုံခွင့်ရရှိဖို့အတွက်တော့သက်ဆိုင်ရာဌာနများနဲ့ညီနိုင်ဆောင်ရွက်ပေးဖို့ကျွန်တော်မျိုးနယ်ကော်မရှင်ကို24ရက်နေ့ကကျွန်တော်စာတင်ခဲ့ပါတယ်။အောက်တိုဘာလ25ရက်နေ့မှာမျိုးနယ်ရွေးကောက်ပွဲကော်မရှင်ကကျွန်တော်အကြောင်းပြန်ပါတယ်။ဒီကိုကိုကျွန်းမျိုးနယ်အတွင်းရှိပေါ့နော်တပ်ပိုင်မြေဖြစ်သည့်စီရင်နဲ့လုံချုံရဲ့တတ်မှတ်ထားတဲ့ကန့်တတ်နယ်မြေတွေမှာပေါ့နော်ဝဲဆွဲစီယုံလုပ်ငန်းများဆောင်ရွက်ခွင့်မပြုကြောင်းဆိုပြီးတော့သူကကျွန်တော်အကြောင်းပြပါတယ်ခင်ဗျာကျွန်တော်ကပြောပြပါတယ်ကျွန်တော်ရွေးကောက်ပွဲကော်မရှင်ဥပဒေအရစစ်တပ်ဧရိယာအတွင်းဝဲဆွဲစီယုံဝင်မရှိဘူးဆိုတာမပါပါဘူးအဲ့တော့ကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေကိုချိုးဖောက်နေတာကကျွန်တော်တို့ဘုတ်ပဲနဲ့ဒီတပ်ပိုင်းကချိုးဖောက်နေတာကိုကျွန်တော်တို့ကသူတို့တင်ပြပါတယ်25အောက်တိုဘာ25ရက်နေ့ညနေ4နာရီလောက်ကကျွန်တော်အမှတ်28ရေးတဲ့စကန်တပ်မှုနဲ့စခန်းမှုတွေတွေ့ဖို့အတွက်ကျွန်တော်တို့ပြောပြဆုံးပါတယ်ကျွန်တော်ဂိဝမှာစခန်းမှုတွေတော့မသိရပါဘူးစခန်းမှုကကျွန်တော်တို့ USCB ပါတီကဒီလိုတော့ကိုယ်တော်လောင်းဖြစ်တဲ့ရေတက်ကာဝေးဦးတိချုပ်အငိမ့်သာသူကဦးသက်စွေရောက်ရှိနေတဲ့အတွက်ကိုကိုကျွတ်မျိုးပေါ်ကိုသွားတယ်လို့ဇက်ကပြောပါတယ်ကျွန်တော်အဲ့ဒီစခန်းမှုဒုဗိုလ်မှူးကြီးဆိုင်တက်နိုင်တယ်ကျွန်တော်တွေ့ခွင့်မရခဲ့ပါဘူးခင်ဗျာ
ကိုကိုကျွတ်မှာ NLD ပါတီနဲ့အဓိကရှင်ပြိုင်ကြမဲ့ပြည်ခိုင်ပြိုပါတီကိုယ်စားလှယ်လောင်းတွေရဲ့မဲဆွေစည်းဝေးမှုကတော့NLD ကိုယ်စားလှယ်လောင်းတွေလောက်အခက်အခဲမရှိခဲ့ဘူးလို့ဦးဝင်းမင်းကဆက်ပြောပါတယ
်အဲ့ကျွန်တော်တို့မရောက်ခင်မှာတော့ကျွန်တော်တို့ရဲ့ပြိုင်ပြက်ပါတီဖြစ်တဲ့ဒီ USCB ပါတီကနေပြီးတော့ဒီအိုက်နေရာဒီမှာမဲဆွေစီယုံလုပ်ငန်းတွေကိုဆောင်ရွက်တယ်လို့ကျွန်တော်တို့ဒီဒေသခံတွေရဲ့ပြောကြားချက်ရကျွန်တော်တို့သိရပါတယ်ဒေသခံတွေကအဲ့ဒီဝင်တဲ့ဟိုတော့သူတို့ဈေးရောင်းတာတို့သူထိန်းခွေသွားတာတို့အလုပ်သွားလုပ်တာတို့တော့ရှိတယ်ပေါ့နော်အဲ့ဒီမှာ USCB လိုကိုတွေ USCB အင်ဂျီတွေမြင်တွေ့ရတယ်လို့ဒေသခံတွေကျွန်တော်တို့ပြန်လည်းပြောပြပါတယ
်ကိုကိုကျွတ်မှာပြည်ခံပြုတ်ပါတီကိုကိုစားပြုပြီးဝေရောက်ရှင်ပြန်ရမယ်ကိုစလေလောင်းတွေကတော့ပြည်သူ့လွတ်တော်အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ရေအငြိမ်းစားဗိုလ်ချုပ်ကြီးသူရဦးသက်ဆွေတိုင်းဒေသကြီးလွတ်တော်မဲဆန္ဒနယ်တစ်အတွက်ရန်ကုန်တိုင်းဒေသကြီးနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးတင်ဝင်းတိုင်းဒေသကြီးမဲဆန္ဒနယ်နှစ်အတွက်ဦးအောင်နိုင်တို့ကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်မြို့သားလွတ်တော်အတွက်ကတော့ကိုကိုကျွန်းဟာမြို့နယ်ငယ်လေးဖြစ်တာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းကတွန်တေးကော်မူကွမ်းကြောင်ကုန်းမြို့နယ်တွေနဲ့အတူပူးတွဲပေးထားပါတယ်ဒါကြောင့်လဲအမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမှတ်၈အတွက်အဲ့ဒီဒေတာတွေကိုလက်ရှိမှာကိုစားပြုနေတဲ့ပြည်ခံပြိုးပါတီအမတ်ဇေကဘာဥခင်ရွှေကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ကိုကိုကျွတ်မဲဆန္ဒနယ်မြေမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေကတော့ပြည်သူ့လွတ်တော်အတွက်ဦးဝင်းမင်းအမျိုးသားလွတ်တော်မဲဆန္ဒနယ်မြေအမတ်ရှိအတွက်ဦးကျော်ထွေးတိုင်းဒေတာကြီးတစ်အတွက်ဦးကျော်သူတိုင်းဒေတာကြီးနှစ်အတွက်ဦးဝင်းကိုကိုဝင်းတို့ဖြစ်ကြပါတယ်ခင်ဗျာ။
ကိုယ်စုံဝင်လာရဲ့စူးစီးတင်ပြချက်ဖြစ်ပါရရှင်ဆက်လက်ပြီးတော့ AIRI တိုင်းဟန်းကြီးကျွန်းကတက်မှတ်29လက်အောက်ခံတတ်သား1100ကျော်ကိုရန်ကုန်တိုင်းပိုင်နယ်ထဲမှာပါတဲ့ကိုကိုကျွန်းကိုလုံခြုံရေးအကြောင်းပြချက်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲရွှေ့ပြောင်းစေခဲ့တာဟာပြည်ခိုင်ပြိုးပါတီအတွက်ကြိုတင်မဲတွေရယူဖို့ဖြစ်နိုင်ကြောင်းဝေဖန်မှုတွေထွက်ပေါ်နေပါတယ်အခုလိုတက်မှတ်29လက်အောက်ခံတက်မတော်သားတွေကိုရွှေ့ပြောင်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့စစ်ထောက်လန်းရေးအရာရှိဟောင်းတူဦးလက်ဖြစ်ဝါရှင်တန်ဒီစီမြန်မာတန်ယုံတန်မှုဟောင်းတူဦးလက်ဖြစ်သူဦးအောင်လင်းထွန်းကိုကိုညာဝင်းအောင်ကဆက်သွယ်မြင့်မြန်းရမှာသူကအခုလိုစတင်ဖြေကြားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်အမြင်ပြောရင်တော့ဒီကိုကိုကျွန်းတို့မင်္ဂလာတုံတက်နယ်တို့မိတ္တလာတက်နယ်တို့ပြင်းငင်တက်နယ်တို့နောက်စစ်တပ်ထိန်းချုပ်ထားတဲ့နယ်စပ်ဒေသတို့မှာဟိုစစ်တပ်အနေနဲ့နိုင်ရမယ်ဆိုတဲ့ပုံစံမျိုးရှိပါတယ် ဒါကလည်းဘာဖြစ်လို့လဲဆိုတော့ကျွန်တော်1990ရွေးကောက်ပွဲမှာကျွန်တော်တို့ကိုယ်တိုင်နဲ့ဒီတပ်ဆောင်ရကိုပြဝိုက်တော်နီးအဖြစ်မဲထည့်ခိုင်းပေမဲ့ကျွန်တော်တို့အရာရှိနဲ့မိသားစုတွေက NLD ကိုမဲထည့်ခဲ့ပါပြီ။ဒါအရင်ကသမိုင်းကြောင်းရပါလေ။အခုကိုကိုကျောင်းကိစ္စမှာလည်းဒီကိုကိုကျောင်းမှာကရှုံးပါကြောက်တယ်ဗျာ။ရှုံးပါကြောက်တဲ့တကြောင်မလို့အခုလိုထပ်ပြီးတော့မှအင်အားတွေထပ်ပို့တယ်။လုံုံရေးအကြောင်းပြတယ်။အဲ့လူတွေကပဲထပ်ပြီးတော့မှမဲထည့်ဖို့အတွက်ကိုတို့ကြည်မှန်တဲ့အနေနဲ့ကျွန်တော်ပြစ်ပါလေ။နောက်တစ်ခုကကျွန်တော်မြင်တာက2010လုံးကတော့တို့မတရားထုတ်လို့ရတယ်ဗျာအခုဒီ2015မှာတော့ဒီမတရားလုပ်ဖို့ကအရင်လိုလွတ်လွတ်လပ်လပ်လို့တော့မရနိုင်ဘူးအဲ့တော့ညီမျိုးစုံနဲ့ဘလူညီနဲ့အလားနိုင်အောင်လုပ်မယ်ဆိုတဲ့ဥစ္စာကိုတော့တို့တွက်ထားဖို့ပေါ်ပါတယ်ဘာကြောင့်လဲဆိုတော့ဘလူကြီးဒူရရှိမန်းကိုလည်းအဲ့ဒါတို့ယူဝဲစာတမ်းမှာပြောတယ် NLD နဲ့အဲ့ဒါတို့ပြည်ခိုင်မျိုးနဲ့ပြောင်းပြီးခိုင်မျိုးရှုံးနေတယ်ဆိုတာတို့တွက်ပြီးသားဖြစ်ပါဒါကြောင့်မလို့အခုကိုကိုကျောင်းကိစ္စမှာလည်းဗိုလ်ချုပ်ကြီးသူရပြတ်ဆွေတို့ဒါဗိုလ်ကြီးတည်ဝင်းတို့နိုင်ဝင်နိုင်ရမယ်ဆိုတဲ့အနေအထားမျိုးနဲ့မနိုင်နိုင်အောင်လုပ်နေတဲ့ပေါ်ပြပါရခင
်ဟုတ်ကဲ့ဆိုတော့ဒီကိုကိုကျောင်းဆိုတာကတက်မတော်ကဘယ်လောက်ထိအဲ့ဒီနေရာမှာထိန်းချုပ်မှုတွေဘယ်လောက်ရှိနိုင်ပါလဲ
ကျွန်တော်တို့ကိုကိုကျောင်းကတော့90ရာခိုင်နှုန်းကျော်လောက်ကဒီတက်မတော်ရေရပါဗျာထိန်းထားတဲ့ area ဖြစ်ပါတယ်
အဲ့တော့ဒီမှာတခုတွေးစရာကတက်သား1200လောက်ကိုကိုကိုကျောင်းကိုရွှေ့တာကဒီရွေးကောက်ဝဲကော်မရှင်ကသတ်မှတ်ထားတဲ့မဲပေးမှုမတိုင်ခင်ရပ်ပိုင်းတွေမှာလှုပ်ဆောင်နိုင်ခွင့်ရှိမရှိဆိုတာတွေအရာရောဒါတွေကအကျုံးဝင်ပါရဲ့လားခင်ဗျ
ာကျွန်တော်ဥရေဂျောင်းကတော့ကျွန်တော်သိမနာမလဲဘာသိဘောရဒါနဲ့နှစ်ပိုင်းရှိပါတယ်တစ်ပိုင်းကဒီစစ်သားထောင်ကျော်ကိုရှိတာကတစ်ကလုံလုံရေးဆိုပြီးတော့မှမဲတက်ခိုင်းတာရှိတယ်ဗျာဒီအင်အားစုတွေကကိုကိုကျုံးကိုပို့လိုက်တဲ့အတွက်ကြောင့်မို့တန်တဲ့ဒီကျုံးမှာရှိတဲ့လူတွေကိုအင်အားပြတဲ့အနေအထားမျိုးလေးဖြစ်ကောင်းဖြစ်နိုင်ပါတယ်ခင်ဗျာတကယ်တကယ်မဲပေးတဲ့အခါကျရင်တော့ထင်းနဲ့ဒေါ်ဆန်းစုကြည်ပါတီကိုပဲမဲပေးလိမ့်မယ်ဗျ
အခုကျွန်တော်တို့ကြားနေရတဲ့သတင်းတွေကကိုကိုကျွန်းမှာ NLD ပါတီဝင်တွေကမဲဆွယ်စည်းရုံးရေးတွေလုပ်တဲ့အခါမှာတချို့တားမြစ်မှုတွေရှိတော့ဗောနော်နောက်တစ်ခါအဲ့ဒီမှာအစိုးရဝန်ထမ်းတွေဆိုလဲ NLD ပါတီနေနဲ့မပတ်သက်ဖို့ဆိုပြီးတော့ချင်းချောက်မှုတွေလည်းရှိတယ်လို့ကြားရပါတယ်ဘလို့စိုးရိမ်မှုတွေကြောက်လို့မှန်းဆပါတယ
်ပုံမှန်လေးပြောရင်တော့ဒီအရသာဝန်ထမ်းတွေရောဒီတက်မတော်သားဝန်ထမ်းတွေရောသူတို့မိခိုနေတဲ့ကျွန်တဲ့မိသားစုတွေဟောကအပြောင်းအလဲကိုကျွန်တော်တို့လူကျင်ကြပါလေအခုအမိတ်နေပါလေဘယ်တော့ထုတ်ပြန်ထုတ်ပြန်ကြ2010မှာတိုင်ငင်တော့ရာကောင်းရမယ်ခုနောက်ပိုင်းတော့ရလိမ့်မယ်လို့ကျွန်တော်မမြင်ဘူးအဲ့ဒါရေးပဲယူဘယ်တော့မှမယူနိုင်ဘူးဗျစစ်သားတယောက်နှစ်ယောက်ပဲရေးယူလို့ရမယ်စစ်သားတစ်ထောင်တို့ရေးယူလို့မရအောင်စစ်သားတစ်ထောင်ရဲ့ဆိုရင်စစ်သားကိုတို့လမ်းရမှာပဲ
ရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနည်းငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချင်းချောက်နှောက်ယှက်ခံရတဲ့သတင်းတွေလက်နက်ခိုင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါလေရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲရွေးကောက်ပွဲငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတော့အင်္ဂါနေ့တိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။အင်္ဂါနေ့ညတရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါစေရှင်။သောရရှင်များရှင်ခုဆက်လက်ပြီးတော့ပြီးခဲ့တဲ့သတင်းတစ်ပတ်တွေတွင်အာရှနိုင်ငံတွေအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေဟာကြိုတင်မဲပေးရမှာအကြောင်းမျိုးကြောင့်မဲပေးခွင့်မရခဲ့ကြတဲ့သူတွေအများပြားရှိခဲ့တယ်လို့ဒီအထက်ကတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတို့ကတော့မနေ့ကဆိုးမြို့မြန်မာတန်ရုံမှာမဲပေးခွင့်ရခဲ့ကြပါတယ်။အရင်ကမဲစင်းထဲမှာပါပြီးမဲပြားမပါလို့မဲမပေးခဲ့ရတဲ့သူတွေရောပထမအကြိမ်မဲပေးရမယ့်ရက်မှာအကြောင်းမျိုးကြောင့်မဲလာမပေးနိုင်တဲ့သူတွေအတွက်တန်ရုံကနောက်ဆုံးအကြိမ်မဲပေးခွင့်ရအောင်စီစဉ်ပေးခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုဆက်သွယ်မြင်းမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းပြည်ပရောက်မြန်မာနိုင်ငံသားတွေအကြားကြိုတင်မဲပေးမှုတွေမှာအခက်အခဲအမျိုးမျိုးကြုံခဲ့ရတာတွေရှိခဲ့တယ်လို့တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာဆိုရင်လည်း ဒီလ15ရက်နေ့ကနေ18ရက်နေ့အထိတယုံမှာကြိုတင်မဲလာပေးဖို့သတ်မှတ်ထားတဲ့ရက်တွေအတွင်းမှာအကြောင်းမျိုးမျိုးကြောင့်မဲလာမပေးနိုင်ခဲ့ကြတဲ့သူတွေမဲပေးခွင့်မရတဲ့သူတွေအများအပြားရှိခဲ့တာပါဒီလိုမျိုးပထမအချိန်မဲပေးရမယ့်ရက်တွေအတွင်းမဲပေးခွင့်မရခဲ့ကြတဲ့သူတွေကိုစိုးမျိုးမြမတယုံကမနေ့ကတနင်္ဂနွေနေ့မှာတော့မဲပေးခွင့်ပြန်ပေးခဲ့ပါတယ်အရင်ကမဲဆင်းထဲမှာပါပြီးမဲပြမပါလို့မဲပေးခွင့်မရတဲ့သူတွေရောပထမအချိန်မဲပေးရမယ့်ရက်မှာအကြောင်းမျိုးမျိုးကြောင့်မဲလာမပေးနိုင်ခဲ့ကြတဲ့သူတွေရောစုစုပေါင်း235ယောက်မဲလာပေးခဲ့ကြတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးလှုံ့ဆော်ကြိုးပမ်းနေတဲ့တောင်ကိုရီးယားချိုတင်မဲစစ်တမ်းကောက်ယူရေးလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့ကိုဝင်းလိုင်ကပြောပါတယ်
။ကျွန်တော်တို့ဒီမှာကနော်မဲပြားချန်တဲ့လူကအားလုံးပေါင်းက82ယောက်လောက်ရှိမယ်ပေါ့ဗျာနော်။82ယောက်ထဲမှာမှရွေးကောက်နေပြီးတော့ပြန်ချပြလိုက်တာ50နဲ့မှ2ယောက်ပေါ့နော်။ sorry 52ယောက်မဟုတ် 58ယောက်။အဲ့ဒီကမှလာပြီးတော့မဲပြားချန်တဲ့လူတွေကလာထည့်တာ10ယောက်တောင်မှမပြည့်ဘူးဗျာ။ကျွန်တော်တို့စစ်တမ်းကောက်ကြည့်ရလေ။ဘလို့ဖြစ်လဲဆိုတော့40လောက်ကသူတို့အခက်ခဲတွေလည်းရှိမှာပေါ့နော်။ခက်ခဲဆိုတော့တချို့ကြလို့ရှိရင်လည်းဒီမှာကနေဝူးကနေလာကြတဲ့လူတွေရှိမှာဟုတ်။အဲ့လိုလူတွေကပြန်ပြီးတော့မထည့်ကြတော့ဘူးဗျာ။မဲပြားချန်တဲ့လူတွေကဆရာလောက်ပဲရှိပြီးတော့တကယ်တမ်းဟိုကျွန်တော်တို့ဒီ15 16 17 18မှာမဲလာမထည့်တဲ့လူတွေကအဲ့နေမနေရပါဘောနော်25နေရာထက်ခွင့်ပြုတယ်ထက်ခွင့်ပြုတဲ့အတွက်ကြောင့်မို့အားလုံးစုစုပေါင်းက235ယောက်လာပြီးတယ်အဲ့235ယောက်ထဲမှာမဲကြံကလာပြီးတဲ့လူကဆရာလောက်ပဲရှိတယ်
မဏိကတယုံမှာမဲလာပေးခဲ့ကြသူအရေးအတွက်ဟာတကယ်တမ်းမဲပေးဖို့ကြံနေသေးတဲ့အရေးအတွက်ထက်အများကြီးနဲ့နေသေးတယ်လို့လည်းကိုဝင်းလိုင်ကပြောပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူမှုပေါ်ဆမှုကြောင့်ပြည်ပရောက်မြန်မာတွေထောင်ထဲချီမဲပေးခွင့်ဆုံးရှုံးရသလိုတယုံဘက်ကမဲလာပေးမဲ့လူတွေကိုအကြောင်းကြားရမှာလဲအားနေခဲ့တာကြောင့်မလို့မဲပေးသူအရေးအတွက်နေခဲ့ရတာလို့ကိုဝင်းလိုင်ကပြောပါတယ
်ကျွန်တော်ထင်တာတော့အဓိကပထမချက်ကဒီသူတို့ရဲ့ထုတ်ပြန်တာ22ရက်နေ့မှာထုတ်ပြန်တယ်ထုတ်ပြန်ပြီးတော့လည်းပွင့်လဲတော့ပြောရလို့ရှိရင်တကယ်တမ်းဆိုလို့ရှိရင်သူတို့ကတန်ရုံအနေနဲ့ဘာပဲပြောရောဖုံးလေးဆက်တာပဲဖြစ်ဖြစ်တခုပေါ့နော်မက်ဆေ့ကိုဒိုင်းရိုက်ပို့တာပဲဖြစ်အဲ့လိုလုပ်ပေးတယ်ဆိုလို့ရှိရင်တော့အားလုံးကတိကောင်းတိမယ်ပေါ့လေနော်ခုကသူတို့ကတာဝန်ကြီးယုံမဲ့ပေါ့နော်သူတို့စိုးမြင်မှာတန်ရုံရဲ့ဒီ Facebook website ပါပဲကြုံညာပေးလိုက်တယ်အဲ့ဒါကိုကျွန်တော်တို့ဒီမှာစစ်တမ်းကောင်းနေတယ်ကျွန်တော်ဒီမှာရှိတဲ့လူမျိုးဖွဲ့တွေကပြန်ပြော share ပေးကြတယ်ပေါ့လေအဲ့လိုအနေထားပဲရှိတယ်ကလေးတည်းတရားနဲ့သိရမလားဟိုလူကြီးရင်းကြံခဲ့တဲ့မဲပြားကိုလာပြီးတော့ဒီ25ရက်နေ့မှာမပြတ်မကွက်လာထည့်ပါဆိုတော့အကြောင်းကြားတာတော့ဘယ်သူမှမပို့အဲ့ဒါတော့
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပဖို့ကြေညာထားတဲ့ရွေးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကြိုတင်မဲတွေကိုစပီးခဲ့ကြတာပါဒီလိုမဲပေးရမှာဖြည့်ဆွဲရတဲ့ပုံစံ15လျှောက်လွှာကိုမှန်မှန်ကန်ကန်တင်ခဲ့ပါလျက်စီးရင်ထဲမှာပြန်မပါလာခဲ့ကြတဲ့သူတွေနောက်စီးရင်ထဲမှာပါပေမဲ့လည်းမဲပြားလက်မဲ့ပါမလာတဲ့သူတွေတချို့ကတော့မဲပြားရေအတွက်မစုံလင်တာကစလို့အခက်အခဲအမျိုးမျိုးနဲ့မဲပေးခွင့်မရကြတဲ့သူတွေဟာနေရာအနှံ့နိုင်ငံအတော်များများမှာရှိခဲ့တာပါဒီအမားယူတီအတွက်မဲဆန္ဒရှင်တွေအကြားမကျင်တဲ့တန်တွေတိုက်ကြားမှုတွေရှိခဲ့ပြီးတဲ့နောက်မှာတော့ရွေးကောက်ပွဲကော်မရှင်ကလိုအပ်တဲ့မဲပြားတွေထပ်ပြီးပို့ပေးမယ့်အကြောင်းပြောခဲ့တယ်လို့တန်ယုံတွေကလည်းနောက်ထပ်မဲပေးနိုင်မယ့်ရက်တွေကိုစစ်ဆင်ပေးခဲ့တာပါဒါပေမဲ့အခုနောက်ဆုံးအချိန်ထပ်မံစစ်ဆင်ပေးတဲ့အချိန်မှာလည်းမဲပေးခွင့်မရကြတဲ့သူတွေအများပြားချိန်နေသေးတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းထွက်ပေါ်နေတာပါပြည်ပရောက်မြန်မာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးလှုံ့ဆော်ကြိုးပမ်းနေတဲ့ဒီတောင်ကိုရီးယားအဖွဲ့ကတော့ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်မဲ့လုပ်ရက်တွေနဲ့ပတ်သက်လို့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ပိုင်ဖွင့်ဟချက်တွေနဲ့သတင်းစာရှင်းလင်းပွဲတရက်ကိုစိုးမျိုးတော်ကမြန်မာတရုတ်ရှိမှပြုလုပ်နိုင်အောင်ကြိုးပမ်းနေတယ်လို့လည်းကိုဝင်းလိုက်ကပြောပါရရှင်
တောင်ကိုရီးယားရောက်မြန်မာတွေရဲ့ကြိုတင်မဲ့ပေးတဲ့ကိစ္စအခြေအနေကိုမှခင်ဗျူထွေးကတင်ပြပေးခဲ့တာပါတော်ရရှင်တွေအနေနဲ့ VA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိုက်စာ burmese@voanews.com မှာဆက်သွယ်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညနေ3နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင် VOA American သံအင်္ဂါနေ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 30နဲ့40နဲ့လိုင်းလာမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာနဲ့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်ဒီကနေ့စီးပွားရေးကဏ္ဍမှာကြားရမှာကတော့
ဒီကြေတဲ့စီးမှုကြောင့်ဖြစ်လာတဲ့ဒီစီးပွားရေးကျိုးသက်ရောက်မှုတွေဒါစီးပွားရေးစီးဆင်းမှုမှာကန့်တောက်သွားတဲ့အခါမှာနိုင်ငံဆုံးရှုံးမှုတွေဘယ်လိုရှိခဲ့လဲဆိုရအောင်ကျွန်တော်စဉ်းစားကြည့်တွေ့ချက်ခဲ့ပါတယ
်ပြန်လည်ထူထောင်ရေးအတွင်းရေးမှူးဒေါက်တာစောဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်မိုက်အင်ဂျင်နိုင်ကကိုဆန်မိုးဝေကိုကူညီပြီးတော့တင်ဆက်ပေးထားပါတယ်ရှင်
ပထမအဦးဆုံးတင်ပြပေးမှာကတော့ theirawaddy.org online မှာစောင်းမရှင်စောရနိုင်ရေးသားထားတဲ့စောင်းမပဲဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းတက်တန်းအရင်ဆုံးတိုင်းသာလက်နက်ကင်အဖွဲ့ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ရဲ့စစ်ဖက်ရေးရာပြောခွင့်ရသူကနိုင်ငံအတွင်းညီညွတ်ရေးလုပ်ငန်းစဉ်မှာပါဝင်တဲ့အကြောင်းအရတော့ကိုပိုင်အုပ်ချုပ်ခွင့်ဒေသရရှိရေးအတွက်တွေးထွက်တန်ယုံမှုမဖြစ်စေဘဲဆက်လက်ပြီးတော့တိုက်ပွဲဝင်သွားဖို့လှုံ့ဆော်လာတာဖြစ်တယ်ဆိုပြီးတော့ပြောဆိုတဲ့အကြောင်းအစချေပြီးတော့ရေးသားထားတာဖြစ်ပါတယ်။အောက်တိုဘာလ15ရက်နေ့မှာအပြစ်ခတ်ရစရေးအတွက်လက်မှတ်ရေးထိုးခဲ့တဲ့ကရင်လွတ်မြောက်ရေးတပ်မတော် KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်စောကျော်နီကအခုလိုပြောဆိုလိုက်တာဖြစ်တယ်လို့ဆိုပါတယ်။ KNLA ဟာ1949ခုနှစ်ကလေးကစတင်ပြီးတော့တည်ထောင်ခဲ့ပြီးလက်လက်ကန်တပ်ဖွဲ့ဝင်6000လောက်ရှိတယ်လို့ရေးသားထားပါတယ်။ဆယ်စုနှစ်6ခုလောက်ဖြစ်ပွားနေတဲ့မြန်မာအများစုလွှမ်းမိုးထားတဲ့အစိုးရကနေကရင်နေအပါဝင်တိုင်းရင်းသားအဖွဲ့အစည်းတွေကမှဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုရပ်တော့အောင်လုပ်နိုင်တဲ့တခုတည်းသောနိလန့်ဟာနိုင်ငံရေးနိလန့်အရဆွေးနွေးအဖြေရှာတာပဲဖြစ်လိမ့်မယ်လို့သူကပြောဆိုတဲ့အကြောင်းလဲရေးသားထားပါတယ်အပြည့်စုံကို theirawaddy.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးချင်တာကတော့ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်လိပ်ကျွန်းမှာလူသတ်မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာလူငယ်2ယောက်ရဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်ပို့စ်သတင်းစာမှာရေးသားထားတဲ့သတင်းသုံးသပ်ချက်ဆောင်းပါပါအမှုမှာမြန်မာနိုင်ငံသား2ယောက်အပေါ်ဆွဆွဲထောက်ပြထားတဲ့အချက်တွေကယုံကြည်နိုင်လောက်စရာမရှိဘူးဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါဇော်လင်းနဲ့ဝင်းဇော်ဆိုတဲ့မြန်မာနိုင်ငံသားရွှေပြောင်းနေထိုင်အလုပ်လုပ်ကိုင်နေကြသူ2ဦးဟာ2014ခုနှစ်စက်တင်ဘာလအတွင်းထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသားဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟန်နာဝစ်ရစ်ကိုအတမပြုကျင်ပြီးတော့တပ်ပစ်ခဲ့တယ်ဆိုပြီးဆွဆွဲဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။သူတို့နှစ်ဦးစလုံးကအပြစ်မကျူးလွန်ခဲ့ကြောင်းထွက်ဆိုထားကြပြီးကမ္ဘာလက်ခီးသည်တွေအကြိုက်ထိုင်းနိုင်ငံမှာရဲတပ်ဖွဲ့အနေနဲ့ဗျံပဒါစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်ဆိုပြီးမျက်နှာပြက်စရာဖြစ်နေတယ်လို့ထောက်ပြရေးသားထားပါတယ်။သူတို့အမှုအတွက်နောက်ဆုံးခုံရုံးဆုံးဖြတ်ချက်ကိုဒီဇင်ဘာလ24ရက်ခရစ်စမတ်နေ့အကြိုနေ့မှာချမှတ်မယ်လို့ဆိုပါတယ်။တရားခွင်မှာတင်ပြတဲ့မှုကင်းဆေးဝါးဆိုင်ရာအထောက်အထားတွေကလက်ခံယုံကြည်စရာမရှိဘူးလို့တရားခံတွေဘက်ကလိုက်တဲ့ရှေ့နေတွေကမီဒီယာတွေကိုပြောဆိုသလိုဘာမှခိုင်လုံတဲ့တသက်အထောက်အထားဆိုတာလည်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ bangkokpost.com မှာဖတ်ရှုနိုင်ပါတယ်ရှင
်။နောက်ဆုံးတင်ပြပေးချင်တာကတော့ဒီ erawaddy.org online မှာပဲဖော်ပြထားတဲ့သတင်းဆောင်မှဖြစ်ပါတယ်။ကြော်ခရေးသားထားတာပါ။မြန်မာအစိုးရနဲ့အပြည့်အခက်ရက်သဘောတူညီမှုမှာမပါဝင်တဲ့တိုင်းရင်းသားလက်လက်ကင်အဖွဲ့တွေဟာရှေ့လာစမ်းကြရင်ဝက်ကိုပိုင်အထူးအုပ်ချုပ်ခွင့်ရနေမည်ဖြစ်တဲ့ပန်ဆိုင်မှာတွေ့ဆုံဆွေးနွေးကြမယ်ဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်။အဲ့ဒီညီလာခံမှာလာမယ့်ရွေးကောက်ပွဲအပေါ်တိုင်းရင်းသားလက်လက်ကင်အဖွဲ့တွေရဲ့ရှုမြင်သုံးသပ်ချက်နောက်ပြီးတော့နောက်တက်လာမယ့်အစိုးရနဲ့ဘလို့ထိတွေ့ဆက်ဆံမယ်ဆိုတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ UWSA ဝအဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ဇောင်စီယောင်ဖူးကအီယာဝရီကိုပြောဆိုတဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို erawaddy.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဦးဆံမိုးဝေစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်ဒေါ်လလတန်ကတင်ဆက်ထားပါတယ်
ဒီနေ့မတွေ့တဲ့အင်ပြမင်း ADM အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က B E A T I N G beating a yaita netta a d e a d dead theta h o r s e horse ka mien so ro sakai tuk lu ye long gao de be ka ro te ni de mien ko yait de tbo ba khan jin lu te ni de mien ko yait net de so yin yait de lu da let na me te ni de mien ga ro pyan a the shin la ma ma hout de tbo phi lu a chou ma shi de tbo ko set lou lu shi yin ba ma ko twe yala ma phit thon na ko so lu da phit par de chuma lu myan ma ma le chwe ba saung di te de ye twon so de saka myu lu bo အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျိုးလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍအလဲရောက်ပါပြီမြန်မာနိုင်ငံတွင်းအခုနှစ်နှစ်လပိုင်းကစတင်ဖြစ်ပေါ်ခဲ့တဲ့ရေကြီးရေလျှံမှုတွေရဲ့နောက်ဆက်တွဲဖြစ်ကောက်ပဲတီးနှံတွေနဲ့လေယာဉ်မြေတွေအပြင်တခြားပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်ခဲ့တဲ့ဒေသတွေမှာရေတိုးရေရှည်စီမံကိန်းတွေချမှတ်ပြီးပြန်လည်ထူထောင်ရေးလှုပ်ဆောင်ဖို့အစိုးရကကော်မတီဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့အစီအစဉ်တွေကိုသိရှိနိုင်အောင် RCC ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရမှုတူဖြစ်သူဒေါက်တာဇော်ဦးကိုဆက်သွယ်မြင်းမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်
မဆိုးရကဖွဲ့စည်းထားတဲ့ရင်းနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ခွင့်ပြုချက်နဲ့ကမ္ဘာပံကုလသမဂ္ဂ JICA EU ဥရောပသမဂ္ဂစတဲ့နိုင်ငံတကာဖွံ့ဖြိုးမှုမိတ်ဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေကျွမ်းကျင်ပညာရှင်တွေနဲ့ရေဘေးနဲ့မြေပြိုကမ်းပြိုအလွန်ကာလဆန့်စစ်ချက်တွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရမှုတူဦးဖြစ်သူဒေါက်တာဇော်ဦးကပြောပါတယ်တာဝန်ရှိသူတွေအနေနဲ့နှစ်နာဆုံးချုပ်မှုတွေကိုစနစ်တကျတွက်ချက်ခဲ့ပြီးအများဆုံးအကောင့်ထဲပေါ်နေအောင်ဆောင်ရွက်နေတယ်လို့ဒေါက်တာဇော်ဦးကအခုလိုအစချီပြောကြားပါတယ
်ဒီကြီးရဲ့တရှိမှုကြောင့်ဖြစ်လာတဲ့ဒီစီးပွားရေးအကျိုးသက်ရောက်မှုတွေဒါစီးပွားရေးစီးဆင်းမှုမှာတက်တောက်သွားတဲ့အခါမှာနှစ်နာဆုံးချုပ်မှုတွေဘယ်လိုရှိခဲ့လဲဆိုရအောင်ကျွန်တော်စနစ်တကျတွက်ချက်ခဲ့ပါတယ်ပြီးရင်လည်းဒီရေကြီးရေလျှံနဲ့ဒီမီဒီယာကမ်းပြေဖြစ်တဲ့ကိစ္စတွေရဲ့အကြောင်းရင်းတွေကိုရောဒီကျွန်တော်တို့အခုဖြစ်သွားတဲ့ကြတိခိုင်ဆုံးရှုံးမှုတွေနဲ့တသိမြင်တာမှုတွေပေါ်မှာဟိုပြန်ပြီးပြန်တဲ့ကြူတော်ရေးကိုလုပ်ကြပြီရှင်ဘလိုနေရာတွေကိုလုပ်ရင်ကောင်းမလဲနောက်ပြီးတော့ဘာကြောင့်ဖြစ်သွားတာဖြစ်တဲ့ကြောင်မလို့ဒါကိုကျွန်တော်တို့ဦးစားပေးပြီးတော့လုပ်ရင်ကောင်းမလဲစသည်ဖြင့်ပေါ့နော်ကျွန်တော်တို့ဒီပြန်တဲ့ကြူတော်ရေးမဟာဗျူဟာတကယ်ရလာရေးဆက်ဆိုတဲ့ကျွန်တော်တို့ကြောင်းပေးပြီးတော့ဒါဆက်စစ်ပေါ်ထုတ်ခဲ့ပါတယ်အဲအဲဆက်စစ်ပေါ်ထုတ်ချက်ကဒါအဲ့ဒီမှာ24ရက်နေရနေစပြီးအခုအောက်တိုဘာ12ရက်နေ့မှာပြီးဆုံးသွားတဲ့အခါမှာအောက်တိုဘာ13ရက်နေ့မှာကျွန်တော်တို့ကတည်သူဖိုရမ်တစ်ခုပေါ့နော်ကျွန်တော်တို့ခေါ်တော့ပြန်လည်ဒီကောင်ကြီးဖိုရမ်ဆိုတဲ့အကောင်ဒီပြင်ပနေပါတယ်အဲ့ဖိုရမ်မှာလည်းရပ်ဖက်အဖွဲ့ကြီးအကြီးကြီးနဲ့တနေ့ဒီဒေသခံဒေသများမှာဒါရောက်ကြတဲ့ဒါကိုယ်စားလှယ်ဖွဲ့စည်းများပါဝိုင်းဝန်းဆွေးနွေးကြပြီးတော့ကျွန်တော်ဒီကနေဒီစင်ပေါ့နော်ငွေငွေတကာအကူအညီအထောက်အပံ့များနဲ့အတူဆက်ပြီးတော့ပြည်နယ်ခြေဆောင်ရေးလုပ်ငန်းများကိုဆက်လက်ဆောင်ရွက်သွားဖို့ကျွန်တော်စီစဉ်ထားရှိလုပ်ကိုင်နေပါတယ်ခင
်ဗျဒီလေလာသုံးသက်ချက်တွေလိုအပ်ချက်တွေတော့ဟိုပါပေါ့အခုပြီးနေပြီပေါ့နော်ဆိုတော့အခုနောက်တစ်ဆင့်ကတော့ဒီဟာတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့တွေးရှိထားတဲ့ဟာတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့အတွက်နိုင်ငံတကာအကူအညီတွေနိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်ဖို့အဆင့်ရောက်လာပြီဆိုတော့အရာကောဘယ်တော့လောက်လုတ်ဖြစ်မလဲဒီဟိုပါဒီနိုင်ငံတကာကဒေါ်နာတွေလူရှင်တွေနဲ့တွေ့ဆုံတာတွေပါလေလုတ်မလား
ဟုတ်ပါတယ်ခင်ဗျာအဓိကတော့ကျွန်တော်တို့ကဒီလူခန်းနေဆိုတာထဲပေါ့နော်ဟိုကျွန်တော်တို့အဓိကတော့ဒါစီးပွားရေးရချိုးပဲ့ရမှုဟာကြီးမားတဲ့အကြောင်းမျိုးလို့ဒီချိုးပဲ့ရမှုတွေဘလို့ရှိခဲ့တယ်ဘလို့သွားတာလဲဒီအဲ့လာရဲ့အောက်ခံနောက်ခံအကြောင်းတရားတွေကဘာလို့ရှိနေသေးရွှေဟာကိုကျွန်တော်တို့စဉ်းစားကြည့်လိုက်တာကပုံပြီးအဓိကကြတာဖြစ်လို့ဒီကြောင့်နိုင်ငံတကာကြွမ်းကျင်ပညာရှင်များလည်းအခုလိုပူပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်။အဲ့တော့တို့အနေနဲ့လည်းနိုင်ငံတကာပြည်ပြည်မှာအခုလိုဘေးပြင်းတဲ့အခါမှာတို့အခုလိုပဲဝင်ရောက်ကူညီပြီးတော့ဆန်းစစ်ပေါ်ထုတ်ပြီးတဲ့တွေ့ကြုံတွေလည်းရှိတာကြောင့်ကျွန်တော်တို့ရှိမှကျွန်တော်နဲ့ပူးပေါင်းပြီးတော့ပေါ့နော်ဒါကိုလေ့လာသုံးသပ်လိုက်တဲ့အခါမှာဘလို့ပြန်ပြီးတော့ထူထောင်ကြမလဲဆိုရဲအဖြစ်ဟာဒါပို့ပြီးတော့လွယ်လွယ်ကူကူမြေမြန်ဆန်ဆန်နဲ့ပေါ်ထုတ်ရရှိပြောနေမကောက်ဘူးနော်ပို့ပြီးတော့မှန်ကန်တိကျတဲ့ဒါသုံးသပ်စီနေဒီပွားရရှိနိုင်ကြတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့အစိုးရကအကောင်းလို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျနောက်တစ်ခုကဒီပြန်လည်ဆောင်ရွက်ရေးလုပ်ငန်းဟာလောပြီးတော့လုပ်လို့မရတဲ့လုပ်ငန်းဖြစ်တော့တစ်ခုဖြစ်တယ်လို့ဒီအရန်နောက်နေကြံ့ကြံ့နေလို့ရှိရင်လည်းဟိုပါပေါ့ဒီအခက်ကြုံနေရတဲ့တောင်သူလယ်သမားတွေအတွက်ပို့ပြီးတော့ဟိုပါပေါ့ဘေးဒုက္ခပို့များနိုင်တယ်လေသူတို့အခက်ခဲတွေပို့ကြီးထွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒီနှစ်ခုကြားထဲမှာတဟဇာတများများနဲ့ဒီတောင်သူလယ်သမားတွေကိုအချိန်မီဟိုပါပေါ့အကူအညီပေးနိုင်အောင်ဆိုလို့ရှိရင်ရောအခုဘယ်လိုလုပ်ကြမလဲအခုဆိုလို့ရှိရင်တချို့နေရာတွေမှာကျွန်တော်တို့ကြားရတာနှစ်ကြော့ပြန်ရေကြီးရေရှမ်းတာတွေကဖြစ်နေတဲ့တဘောကကလေးမျိုးတို့လိုနေရာမျိုးတွေစကိုင်းတိုင်းတွေကဒီအထက်ပိုင်းကကောလင်းတို့လိုဒေသမျိုးတွေမှာသူတို့ဆိုနှစ်ကြော့ပြန်သူတို့ခံရတော့ဟိုနှစ်လမ်းကိုမထူနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒေသခံတောင်သူလယ်သမားတွေကဆိုတော့အဲ့လိုမျိုးတွေချက်ကြုံနေရတာတွေကိုအချိန်မီအကူအညီပေးနိုင်အောင်ဘယ်လိုလုပ်ကြမလဲ
အဓိကတော့ကျွန်တော်တို့ဟိုပါပေါ့နော်ကျွန်တော်တို့ဒီဟိုပါဟိုပါအပိဘူပေါ့နော်ဒါဥပဒေသားတွေအဲပြီးရင်လည်းကျွန်တော်တို့ဒီမြို့သားဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီဒုတိယသမ္မတကြီးကိုလည်းမှာကြားထားရေးချာကော်မတီရှင်ရဲ့ဒီကံရစီတော်ကြီးကိုပို့ပြီးတော့အတိမတ်ပြုပြီးတော့သူတို့ဤသူတို့ဟာနဲ့ဒုတိယထူထောင်ရေးတရားရရှိနိုင်အောင်အတတ်နိုင်ဆုံးဘယ်လိုဆွမ်းရည်ဖြည့်မလဲဆိုတဲ့ကိစ္စကိုကျွန်တော်ဦးစားပေးလုပ်ဖို့လုပ်ရဲဆိုပြီးတော့အမှားကြခဲ့တာရှိပါဆိုတော့ဟိုအတိအမှန်ပြောရမယ့်ကိစ္စတစ်ခုကကျွန်တော်တို့ဒီကွန်ဟိုဟာဒီရေးနေတဲ့အချိန်မှာအရင်ဆုံးပေါ့နော်အဲလုတ်ခဲ့တဲ့ဒီအရှေ့တန်းကနေပြီးတော့ဒီကေဇယ်ကြီးရောထောက်ပံ့ရောကျန်တဲ့ပြည်သူ့ဆောင်ရေးလုပ်ငန်းတွေကလုတ်ခဲ့ကြတာကအဲကျွန်တော်တို့ပြည်သူ့ခံအဒီသာအဒီဒီကိုလည်းမဖြစ်ပါဘူးဒါဒီဟိုအရေးကိုဒီရရအဖွဲ့ကြီးတွေကိုပြန်ပြီးအကောင့်လုပ်ပေးဖို့ဆိုတဲ့ဟာကအရေးကြီးတဲ့ဒုက္ခစင်ကြီးအနေနဲ့ကျွန်တော်တို့ချမှတ်ထားပါတယ
်ဒီအော်တိုဘာလ23ရက်နေ့ကဒီပြည်သူ့ forum ဆိုတာလုပ်ခဲ့ပြီပေါ့နော်ဆိုတော့ဒီဟိုပြန်လဲထူထောင်ရေးလုပ်ငန်းအနေနဲ့နောက်တစ်ဆင့်ကဘာများဖြစ်မလဲခင်ဗျာဒီမကြခင်ရပိုင်းအတွက်မှာနောက်တစ်ဆင့်လုပ်မယ့်အလုပ်ကဘာများဖြစ်မလဲ
ဟုတ်ကဲ့နောက်တစ်ဆင့်လုပ်ရမယ့်ကိစ္စပြန်လဲထူထောင်ရေးမဟာဗျူဟာတရားပေါ့နော်မဟာဗျူဟာမှာခုနပြောတဲ့ဒီ जाबे ချင်းစီစဉ်နေတတ်မှတ်တဲ့ကိစ္စ။ဒါမှလည်းကအရင်းကြီးကိုဘယ်လိုရှာဖွေမလဲဆိုတဲ့ကိစ္စ။အဲဒီမှာတော့ကျွန်တော်တို့ဘယ်ဌာနတွေနဲ့ကဆောင်ရွက်ကြမလဲ။ပြီးရင်ဌာနအချင်းချင်းပြီးရင်တော့အရေးကြီးဆုံးကဌာနနဲ့ဒေသနာစိုးရဖွဲ့စည်းရေးကြားမှာဘယ်လိုပေါင်းစပ်နေလဲဆောင်ရွက်မလဲဆိုတဲ့ကိစ္စ။ဒါမှလေးရတော့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိစ္စ။အဲ့ဒါချက်ပြီးကိုကျွန်တော်တို့အမြန်ဆုံးပေါ်ထုတ်နိုင်မယ့်မဟာဗျူဟာတရားချမှတ်ဖို့ကြိုးနေပါတယ်။အဲ့တော့လေကျွန်တော်စပစ်ဆွဲနေဖြစ်ပါတယ်နိုင်ငံတကာပညာရှင်များရဲ့ပံ့ပိုးမှုနဲ့ကျွန်တော်အကောင်းဆုံးရေးဆွဲဖို့စီစဉ်ထားရှိထားပါတယ
် RCC ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့နောက်ဆက်တွဲဆောင်ရွက်ချက်နဲ့ရလဒ်တွေကိုအလင်းတင်တယ်လို့ဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
ကိုယ်စော်ဝင်းလိုက်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်နိုင်ပါပြီကိုအောင်ကတင်ပြပေးပါမယ်ရှင
်ဒေါက်တာတင်ဇာဝေရဒီမီရှိဂန်ကနေပြီးတော့ဒီနယူးယောက်မှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရုံးမှာပေါ့နော်ကြိုတင်မဲဆန္ဒလာပေးတာပေါ့ဆိုတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါလားခင်ဗျာ
တမလွန်ခဲ့တဲ့တလရေပုံစံ15ကိုပို့ထားပါတယ်အချိန်မီလည်းပို့ထားပါတယ်တန်ရုံကိုတမမီရှိဂန်မှာနေရတဲ့အတွက်ကြောင့်မလို့ဒီစီအိုဒီကထားပြီးပို့ပါတယ်ဒါပေမဲ့ CC နဲ့တွဲပြီးတော့မှလည်းနယူးယောက်ရုံးကိုလည်းပို့ခဲ့ပါတယ်အဲ့တော့သူတို့ဆီကနေပြီးတော့မှ PDF ဖိုင်နဲ့ email ပြန်လာပါတယ်တမ68မှာမဲပေးလို့ရတာဆိုပြီးတော့ပြန်လာပါတယ်ဒါပေမဲ့စက်တင်ဘာ25ရက်နေ့မှာတမဒီစီအိုဖုန်းဆက်ပြီးတော့လှမ်းမေးထားပါတယ်တမဘယ်ကိုသွားပြီးမဲပေးရမလဲဆိုတဲ့ဟာတမတေချာ confirm လုပ်ပါတယ်ဘာဖြစ်လို့လဲဆိုတော့တမမီရှိဂန်နေလာပြီးမဲပေးရမှာဆိုတဲ့အတွက်ကြောင့်မလို့ဆိုတော့သူတို့ကတမရဲ့ပုံစံဆောင်ကိုရှာတဲ့ခါကျတော့နယူးယောက်မှာရောက်နေပါတယ်အဲ့နယူးယောက်ကတန်ရုံးဝင်တဲ့တယောက်ကလည်းဖုန်းဆက်လာပါတယ်တမနယူးယောက်ရုံးမှာမဲလာပေးပါ68မှာဆိုတော့အားလုံးစီစဉ်ထားပါတယ်အဲ့တမလည်းလေလက်မှတ်တွေဝယ်ပြီးအားလုံးလည်းတေချာစီစဉ်ထားပြီးကြမှာပဲအော်တိုဘာ15ရက်နေ့မှာကျမဟိုဝက်ဘ်ဆိုက်မှာကြည့်လိုက်တဲ့ခါကျတော့ကျမ Facebook မှာကြည့်တဲ့ခါကျကျမတင်ပြင်းပြောက်ရေးပြောထားပါတယ်သူတို့မဲစင်းတွေလွဲချော်ဖြစ်တယ်ဆိုတော့ကျမတန်ရုံးကိုဖုန်းဆက်ခဲ့ပါတယ
်ဒီပုံစံ15တင်ပြီးတော့ရှောက်လိုက်တဲ့အခါမှာဟိုတန်ရုံးကပထမပိုင်းကဒီပုံစံ15ကိုလက်ခံရရှိကြောင်းကိုပြောတာလားဒါမှမဟုတ်လို့ရှိရင်ကျူတင်မဲလာပေးလို့ရတဲ့စာရင်းထဲမှာပါတယ်လို့ဒေါက်တာတင်စာဝေကိုပြောတာလားခင်ဗျာ
မဲလာပေးလို့ရတယ်လို့ပြောတာပါရှင်
ဆက်ခွန်ဆက်ရှင်မှာမဲလာပေးလို့ရတယ်ဆိုပြီးသူတို့ကဆက်တွေ့လာတယ်ဆက်တွေ့လာပြီးတော့ဒါတန်ယုံကိုကိုရင်သွားတဲ့အခါကျတော့ဗာရီဆက်ကြုံရလဲဆိုတော့နည်းနည်းတော့ထပ်ပြောပြပါအောင်ခင်ဗျာ
16ရက်နေ့မှာဒီမှာနယူးယောက်ကိုထွက်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာ16ရက်နေ့မှာလည်းဖုန်းဆက်ပြီးတော့မေးပါတယ်ဒါပေမဲ့မီတင်ရှိနေရဆိုပြီးတော့မှဘယ်သူနဲ့မှဖုန်းပြောခွင့်မရခဲ့ပါဘူးအဲ့တော့18ရက်နေ့မှာဒီမှာဟိုရောက်တဲ့အခါကျတော့ဒီမှာရဲ့စီနီကိုပြောပြပါတယ်ပြောပြတဲ့အခါကျတော့သူတို့ရှာတဲ့အခါကျတော့ပြည်စွန်တော်တစ်မျိုးနယ်လုံးကိုပျောက်နေရပါအဲ့တော့အစားထိုးပေးလို့မဲပေးလို့မရအောင်လို့တို့ကပြောပါတယ်အဲ့တော့ကျမတို့ကတို့ကစာရွက်တစ်ရက်ထုတ်ပေးပါတယ်အဲ့စာရွက်က6ခန်းစာစာရွက်လို့ပြောပါတယ်မြန်မာပြည်မှာနိုဝင်ဘာ10ရက်နေ့မှာမဲသွားပေးလို့ရတယ်လို့ပြောပါတယ
်မီရှိဂန်ဆိုတာအမေရိကန်ပြည်ထောင်စုရဲ့အလယ်ပိုင်းမှာအခုနယူးယောက်ဆိုတာကအမေရိကန်ပြည်ထောင်စုရဲ့အရှေ့ပိုင်းမှာတကူတကမဲလာပေးလို့ရတယ်ဆိုလို့မဲလာပေးကမှဒါမဲပေးခွင့်မရဘူးလို့ဟိုတန်ရုံကနေပြီးတော့ဒါကိုယ့်ရဲ့မဲဆင်းနေပစွန်တော်တစ်မျိုးလုံးပျောက်နေလို့ပြောလိုက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်ပြောချင်ပါလဲခင်ဗျာ
အဲ့တော့တာယုံအနေနဲ့လည်းဒါဟာတာဝန်ယူမှုရှိတင်ပါတယ်လို့ကျွန်မထင်ပါတယ်။အဲ့တော့ပြီးတော့ကျွန်မဘာသတိထားမိတာတခုတွေ့လဲဆိုတော့တာယုံဝင်တန်းနေအောင်မှမဲပေးခွင့်မရအောင်လို့ပြောပါတယ်။အဲ့တော့တာယုံအကြီးဒုတိယအကြီးကဲဖြစ်တဲ့ဦးမြင့်လွင်ကလည်းသူတို့မိသားစု၃အောင်စလုံးမဲပေးခွင့်မရအောင်လို့ပြောပါတယ်။ပစွန်တော်မြို့နေရတယ်လို့ပြောပါတယ်။ပစွန်တော်တမြို့နေလုံးပျောက်နေရမှာလို့လည်းပြောပါတယ်ရှင်။ကျွန်မအဖေတို့အမေတို့ရန်ကုန်မှာပစွန်တော်မြို့နေရုံကိုသွားမေးခိုင်းတဲ့ခါကျတော့သူတို့တွေကဒီအမေရိကန်မှာရှိရဲ့ပြပလာရဲ့ပုံစံ15ရက်နဲ့အတူတူမဲစာရွက်တွေအကုန်လုံးတင်ပေးလိုက်တယ်လို့လည်းပြောလာပါတယ်ရှင်။အဲ့တော့ကျမအနေနဲ့ပြောချင်တာကကျမရဲ့နိုင်ငံသားတယောက်အနေနဲ့မဲပေးပင်ရအကြီးအကျယ်ဆုံးရှုံးခဲ့ရတယ်လို့ကျမထင်ပါတယ်။ကျမအရင်ကလည်းဝန်းနေပါတယ်ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့
ပထမပိုင်းကတော့မဲပေးလို့ရတယ်။အခုနယူးယောက်ရောက်လာတော့မှမဲပေးလို့မရဘူးဆိုတဲ့အခါကျတော့အခုဒီနယူးယောက်ကိုရောက်ပြီးတဲ့အခါမှာမဲပေးခွင့်ဟိုမဲပြားနာမည်မပါဘူးလို့ပြောတဲ့အခါမှာရောဘာကြောင့်ဖုန်းဆက်ခေါ်တာလဲဆိုတဲ့အကြောင်းကိုရောဟိုပြောပြသေးလား
။အော်သူတို့အနေနဲ့ကဘယ်လိုဖြေရှင်းလဲဆိုတော့သူတို့ဖုန်းဆက်တဲ့ချိန်တုန်းကသူတို့ကပုံစံ15တင်ပြီးတဲ့သူတွေအကုန်လုံးကိုမဲပေးလို့ရပါတယ်ဆိုပြီးသူတို့ဖုန်းဆက်တယ်လို့ပြောပါတယ်။သူတို့လက်ထဲကိုမဲစင်းရင်းနဲ့မဲစာရွက်ကအောက်တိုဘာ15ရက်နေ့မတိုင်ခင်တရက်နှစ်ရက်ကမှရောက်လာတယ်လို့သူတို့ရှင်းပါတယ်။အဲ့တော့အောက်တိုဘာ15ရက်နေ့ကျမှသူတို့ရေမဲနဲ့မဲစင်းကို website ပေါ်မှာတင်ပါတယ်။အဲ့တော့ဂျာထဲမှာတရက်ပဲထားတဲ့ချိန်မှာကျမတို့အနေနဲ့ဘာမှလုပ်လို့မရပါဘူး။အဲ့တော့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အဲ့လိုအချိန်မှာမဲစင်းထုတ်ပြန်ပြီးတော့လုံးတဲ့အချိန်မှာလည်းသူတို့ကပြောရတာသူတို့စီကိုလက်ထဲကိုရောက်လာတဲ့ဒီမဲစင်းကလုံးရဲ့တရက်နှစ်ရက်ကမှရောက်တဲ့အတွက်ကြောင့်မလို့ဘာမှလုပ်လို့မရအောင်လို့ပုံစံမျိုးနဲ့လည်းပြောပါရဲသူတို့အနေနဲ့ဒီလိုဖုန်းဆက်ပြီးခေါ်တဲ့အခါမှာအဲ့ဒီအချိန်တုန်းကသူတို့ကကျမတို့ကိုမဲပေးလို့ရတယ်လို့ပြောပြင်မဲ့လည်းပဲမျက်စင်းကျင်ပြီးပြန်ကြလာတဲ့အချိန်မှာလူစင်းကအရေတော့ကွာနေပါရဲ့ရှင်သူတို့ပြောတာသူတို့တင်လိုက်တာပုံစံ15ကသူတို့ရုံကနေတင်တာ290ကျော်ရဲလို့ပြောပါရဲတကယ်တကယ်မဲပေးလို့ရတဲ့ဟာ190ပဲရှိပါရဲ192လားမသိဘူးအဲ့လောက်ပဲရှိပါရဲလို့ပြောပါရဲရှင်သူတို့စီကဖုန်းလည်းမတော်မရခဲ့ဘူးရှင်ကျမကိုကျမ website မှာ like share ပြီးတော့မှ UEC website တွေမှာ like share ပြီးတော့ကျမခေါ်ကြည့်ပါသေးတယ်မရပါဘူးရှင်ပြီးတော့ပြန်နောက်တစ်ချက်ကကျမဘာပြောချင်လဲဆိုတော့သူတို့တွေအနေနဲ့ကနှစ်ပတ်လောက်ကြိုတင်ပြီးတော့လဲဒီ message ကိုထုတ်ပြန်ခြင်းမရှိဘူးပုံစံ15တင်လိုက်ပြီးရဲကကျမတို့ကိုမဲလာပေးပါဆိုပြီးတော့မှပြောပြီးတော့ဒီ message ကိုဒီလိုတင်မယ်ဆိုတာလဲသူတို့တန်ယုံနေနဲ့တင်ညာထားခြင်းမရှိဘူးနီးမှတန်ယုံပေါ်မှာ website ပေါ်မှာတန်ယုံ website ပေါ်မှာသွားတင်ထားရလဲတိတ်ပြီးတော့မှတဘာမှမကြဘူးရှင်
ဝါရှင်တန်ဒီစီမှာပေါ့နော်ဒီချိုတင်မဲဆန္ဒပေးပြီးလို့နောက်တရက်မှာပဲဒီတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်တာမန်ကြီးကိုယ်တိုင်လက်မှတ်ထိုးပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလို့ဒီချိုတင်မဲဆန္ဒပေးခဲ့ရမှာဒီအလွဲချော်တွေရှိခဲ့တယ်ပတ်သက်ပြီးတော့သူတို့စိတ်မကောင်းဖြစ်ပါတယ်နောက်ဒီစာနာနားလဲပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးတော့ဒီကြေညာချက်ထဲမှာပြောဆိုထားတာရှိပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာတင်စာဝေဘာမှန်းပြောချင်ပါလဲ
ဒါတန်ယုံဘက်ကကြေညာရဲ့အပိုင်းပေါ့နော်ဒါပေမဲ့ဟိုကျမတို့လိုမျိုးဟိုပြည်သူတွေအနေနဲ့သွားပြီးအဲ့ဒီဟိုအဝေးကြီးကိုသွားပြီးပြေးရတဲ့ခါကျတော့က တို့အဆင်မပြေတာဖြစ်လာတဲ့အတွက်ကြောင့်မလို့စိတ်ထဲမှာတော့ဟိုတိတ်ပြီးတော့မှတော့မစိနေဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါဟာအတင်းဖွင့်နေလို့တဲ့ဟာထင်းမောလို့ပြောရမယ်။တို့ဘက်ကတာဝန်ယူပြီးတော့မြန်မာပြည်ကနေမဲလက်မှတ်ကိုတို့ကယူထားတယ်။ယူထားမဲလက်မှတ်ကိုယူထားရမို့မြန်မာပြည်ကမဲလက်မှတ်တွေကိုတို့ဒီလိုတဲလာရင်တဲလာပြီးတော့ဒီကဟိုမြန်မာနိုင်ငံသားတွေကိုလည်းတန်ယုံမှလာပြီးတော့ပေးပေးပါဆိုပြီးတော့မှဘယ်လိုပြောမလဲတန်ယုံဆိုတာမြန်မာပြည်သူတွေကိုကိုစားပြုပြီးမြန်မာပြည်သူတွေရဲ့အကျိုးစီးပွားရေးကိုဆောင်ရွက်နေတဲ့အချိန်မှာဒီလိုမျိုးဖြစ်လာတဲ့ပြဿနာလည်းဖြစ်လာတော့ကျွန်တော်တို့ကဒါ facilitate ပဲလုပ်တာပါဟိုတကယ်တကယ်ဆိုင်တာရွေးကောက်ပွဲကော်မရှင်နဲ့ပဲဆိုင်ပါတယ်ဆိုပြီးဒီလိုမျိုးဖြည့်ရှင်းချက်ထုတ်တာကြီးကဒါတိတ်ပြီးတော့မှတဘာဝမကြောက်ဘူးသူတို့စိတ်အနေနဲ့တိတ်လို့မဖြည့်ရှင်းတတ်ဘူးအဲ့တခုလည်းလိုအပ်တယ်လို့ကျွန်မထင်တယ်နောက်တစ်ခုကတော့ဒီနိုင်ငံမှာဆိုလို့ရှိရင်ဒါဟိုဒီနိုင်ငံမှာနေရတဲ့လူအကုန်လုံးတည်ပြီးသားပဲဒီ US ကပလော့ကြီးလဲဆိုရဲဟာတနည်းအားဖြင့်တနည်းအားသွားဖို့ကမလွယ်ဘူးမလွယ်တဲ့ခါကျတော့စာလိုက်ကနေပဲဖြစ်ဖြစ် online flow တွေပဲဖြစ်ဖြစ်အဲ့လိုမျိုးစီစဉ်ပေးနိုင်ရင်ပိုကောင်းတယ်လို့ထင်တယ
်ဆိုတော့ဒီတောင်ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရပ်ပိုင်းကပေါ့နော်ဂျူတင်မဲမပေးလိုက်နိုင်တဲ့သူတွေအတွက်နောက်ထပ်ရက်သတ်မှတ်ပြီးတော့ဟိုမဲလာပေးပါဆိုပြီးတော့ဒါသတ်မှတ်ထားလိုက်ပြီးစင်ကာပူမှာဆိုရင်လည်းပဲငကိုဟိုသတ်မှတ်ထားတဲ့ရက်ထဲပို့ပြီးတော့ဟိုရက်တိုးပြီးတော့ပေါ့နော်ဟိုချူတင်မဲဆန္ဒဟိုပေးဖို့ဆိုပြီးတော့လှုပ်ဆောင်ထားတာရှိတယ်ဝါရှင်တန် DC တန်ယုံကတော့အခုဒီဘယ်တော့ချူတင်မဲဆန္ဒပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကြေညာတာမျိုးမရှိသေးပါဘူးဒါနဲ့ပတ်သက်ပြီးတော့တန်ယုံကိုဆက်သွယ်ပြီးတော့မေးမြန်းသွားဖို့လိုပါလို့ရှိပါလားခင်ဗျဟု
တ်ကဲ့ဟာရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မအနေနဲ့ follower တော့ကျွန်မလိုက်ပါတယ်အခုလည်းတန်ယုံကိုကျွန်မဒီနေ့ဖုန်းဆက်ပါတယ်ဖုန်းခိုင်မဲ့သူမရှိဘူးအဲ့တော့သူတို့ဘက်ကဘယ်လိုမျိုးပြန်ပြီးတော့မှဒီမသိလိုက်ရတဲ့တွေမသိလိုက်ရတဲ့တွေအတွက်ဘယ်လိုပြန်ပြီးစီစဉ်လဲဆိုတာကျွန်မသိချင်ပါတယ
်။နောက်ဆုံးမိကွန်းပါခင်ဗျာနောက်ထပ်ဒီချိုတင်မဲဆန္ဒပေးမဲ့ရက်ကိုသတ်မှတ်ဟိုပေးမယ်ဆိုလို့ရှိရင်ဟိုဒေါက်တာတင်စာဝေအနေနဲ့နောက်တစ်ခေါက်ပေါ့မီရှိဂန်နေပြီးတော့နယူးယောက်ဖြစ်ဖြစ်ဝါရှင်တန် DC ကိုပဲဖြစ်ဖြစ်ပြန်လာပြီးတော့မဲပေးဖို့ဟိုအဆင်ပြေပါမလားမဲပေးဖို့အစီအစဉ်ရှိသေးလားခင်ဗျာ
။ကျွန်မအနေနဲ့ပေးဖို့အစီအစဉ်ရှိပါတယ်။တန်ယုံအနေနဲ့လည်းဒီရက်သတ်မှတ်တဲ့အခါမှာဘယ်လိုဘယ်ရက်ကိုသတ်မှတ်လဲဆိုတာလည်းကျမအနေနဲ့သိချင်ပါသေးတယ်။ဘာဖြစ်တော့ကျမလည်းဒီမှာတောင်းတနေရအောင်အလုပ်လုပ်နေရအောင်ဆိုတဲ့ကြောင့်ဆောင်မွေးဝဲလည်းရှိရဲ့အဲဒါကြောင့်မို့ကျမအနေနဲ့အရင်ရောအဆင်မပြေပါဘူး။ဒါပေမဲ့ဒီလိုအခက်အခဲကြားရနေကျမသွားရောက်ပေးဖို့တော့ကျမစီစဉ်ထားပါတယ်။
ကိုအောင်စီစဉ်တင်ဆက်တဲ့တုတ္တဆုံလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကလည်းထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voenews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV Magazine နဲ့ဗီဒီယိုသတင်းတိုတွေကိုကန္ဓာလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။ဒါအပြင် VOA American တန်ကနေဒီကနေ့ညနေထုတ်လွှင့်မဲ့အစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းတိုမီတာ16.25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ American ဆိုရရဲ့သဘောထားအမြင်ကိုနားဆင်နိုင်ပါပြီရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
ဘာသာရေးလက်လက်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီး2014ခုနှစ်ထဲမှာပုံစံ3မျိုးတွေ့ရတယ်လို့ American နိုင်ငံကြားရေးဌာနကနေ Congress လို့တင်သွင်းတဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ပထမပုံစံကဘာသာရေးဆိုင်ရာယုံကြည်မှုတွေကိုလက်မခံတဲ့အကြမ်းဖက်အဖွဲ့တွေရဲ့ဖိနှိပ်မှုတွေပေါ်မှာအခြေခံတဲ့တစ်ကိုဆိုးရတဲ့အကြမ်းဖက်မှုတွေဖြစ်ပြီးဒီအဖွဲ့တွေဟာသူတို့ရဲ့ကျင်းမြောင်းတဲ့အကြမ်းဖက်အတွေးခေါ်နဲ့ဆန့်ကျင်နေတဲ့ဘယ်ဘာသာဝင်ကိုမဆိုကွယ်ပြောင်းအောင်လုပ်ဖို့အတွက်ကြိုးစားနေတဲ့ပုံတွေ့ရပါတယ်။ဒုတိယပုံစံကတော့အကြမ်းဖက်အဖွဲ့ရဲ့နှိပ်ကွပ်မှုရန်ကနေအစိုးရတချို့ကကိုယ်နိုင်ငံသားတွေကိုကိုယ်အကာအကွယ်ပေးဖို့အတွက်ပြက်ကွက်နေတာဒါမှမဟုတ်ကောင်းကောင်းအကာအကွယ်မပေးနိုင်တာဖြစ်ပါတယ်။နောက်ဆုံးတစ်ခုကတော့တချို့အစိုးရတွေကိုယ်တိုင်ကဘာသာရေးဆိုင်ရာလှုပ်ဆောင်ချက်တွေဒါမှမဟုတ်ဟောပြောမှုတွေအတွက်ခွဲခြားတဲ့ဥပဒေကန့်သတ်ချက်တွေထုတ်ပြန်ပြီးတင်းတင်းကြပ်ကြပ်အရေးယူတာတွေကြာပန်းဖမ်းဆီးမှုထောင်ချမှုနဲ့တပ်ပစ်တာအထိပြုတ်လုံနေတာတွေဖြစ်ပါတယ်။ကဘာတလောမှာကျင်ရင်အစွမ်းရောက်အကျန့်ဖက်အဖွဲ့အများပြားဟာဘာသာရေးဆိုင်ရာသူတို့ရဲ့ကျင်းမြောင်းတဲ့အယူနဲ့မကပ်ရင်လူပုဂ္ဂိုလ်ကိုဖြစ်ဖြစ်ဘယ်အဖွဲ့ကိုပဲဖြစ်ဖြစ်တပ်ဖြတ်တာတွေချုပ်နှောင်တာတွေလုပ်တာတွေ့ရပါတယ်။ဒီထဲမှာ Daesh, Al-Qaeda, Al-Shabaab နဲ့ Boko Haram အဖွဲ့တွေလည်းပါပါတယ်။ဒီလူတွေရဲ့ဒဏ်ခံရသူတွေကိုတချို့အစိုးရတွေကအကာအကွယ်ပေးဖို့အတွက်အမြင်မလုံနိုင်တာဒါမှမဟုတ်အကာအကွယ်လုံးဝမပေးနိုင်တာတွေကြောင့်သူတို့ရဲ့လှုပ်ဆောင်မှုတွေပိုးပြီးဆိုးလာတာလည်းတွေ့ရပါတယ်။တချို့အစိုးရတွေကလည်းဘာသာကွဲလူနည်းစုတွေကိုအကာအကွယ်ပေးပါတယ်လို့ပြောနေပေမဲ့ဘာသာရေးရာအဆွန်းရောက်တဲ့အတိုက်ခိုက်ခံရမှုတွေကိုတားဆီးဖို့အတွက်ပြက်ကွက်တာဒါမှမဟုတ်မတားနိုင်တာမျိုးလည်းရှိနေပါတယ်။ ဒါ့အပြင်ဒီလိုဘာသာရေးအဆင်ရောက်တိုက်ခိုက်မှုတွေကိုကာကွယ်တားဆီးဖို့စုံစမ်းစစ်ဆေးဖို့အရေးယူဖို့ဒါမှမဟုတ်အပြစ်ပေးဖို့ပြက်ကွက်နေတာကနေအပြစ်ရှိသူတွေကင်းလွတ်ခွင့်ရနေတဲ့ဒလိကိုဖြစ်စေပါတယ်ဒီထက်ဆိုတာကအစိုးရအတော်များများဟာဘာသာကြားလူနည်းစုတွေကိုအပြစ်ပေးနိုင်အောင်ဥပဒေထုတ်ပြန်တာမျိုးဒါမှမဟုတ်ဘာသာရေးဖွဲ့စည်းတစ်ခုခုပေါ်မှာရည်ရွယ်တဲ့ခွဲခြားဆက်ဆံမှုတွေလုပ်နေတာပါဒါအပြင်အများစုကိုးကွယ်တဲ့ဘာသာရေးကိုမစော်ကားအောင်ကာကွယ်ရဲဆိုတဲ့နာမည်တက်ပြီးဘာသာရေးဆိုင်ရာစော်ကားမှုနဲ့ဘာသာပြောင်းသူတွေပေါ်မှာအရေးယူတဲ့ဥပဒေတွေတုံးပြီးဖိနှိပ်မှုတွေအပြင်တည်ရန်ထိပြစ်ဒဏ်ပေးတာလို့ပြစ်ဒဏ်မတန်တဆပေးတာတွေလည်းတွေ့ရပါတယ်။တချို့အစိုးရတွေကလည်းအခုထိကျင်းမြောင်းတဲ့အမြင်နဲ့ချမှတ်ထားတဲ့ဥပဒေတွေတုံးနေပြီးဘာသာရေးဖွဲ့စည်းတွေကိုအတင်းကျပ်တင်းဝင်မှတ်ပုံတင်ခိုင်းတာဒါမှမဟုတ်အကြမ်းဖက်မှုနဲ့အဆွန်းရောက်တွေကိုတိုက်ဖျက်ဖို့လို့ပြောပြီးတချို့ဘာသာဝင်တွေပေါ်မှာအရေးယူပြစ်ပေးတာတွေရှိနေပါတယ်။ဘာသာရေးလွတ်လပ်ခွင့်စီရင်ခံစာမိတ်ဆက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကမ္ဘာတိုက်ကြီးတွေတိုင်းမှာရောနိုင်ငံတိုင်းမှာပါဘာသာရေးခွဲခြားမှုတွေတွေ့နေရတယ်လို့စိတ်မကောင်းစရာကဒီထဲမှာအမေရိကန်ပြည်ထောင်စုကပါဝင်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒါကိုမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံတာခရစ်ယာန်တွေဟိန္ဒူတွေဗုဒ္ဓဘာသာဝင်တွေစစ်ခ်နဲ့တခြားဘာသာဝင်တွေပေါ်မှာဖိနှိပ်မှုတွေကနေတွေ့နေရတယ်လို့ကိုယ့်ဘာသာကိုကိုယ်ဆန့်ကျင်တဲ့ပုံစံတိုက်ခိုက်တာမျိုးတွေလည်းတွေ့နေရတယ်လို့ပြောပါတယ်။ဒီအစဉ်ခံစားကနေနိုင်ငံစုအရအနေနဲ့သူတို့နိုင်ငံသားတွေရဲ့ဂုဏ်သိက္ခာနဲ့ရပိုင်ခွင့်ကိုအလေးထားဖို့အတွက်လှုပ်လာမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။ VOA American အသံမြန်မာဘာသာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံအတွင်းတနင်္လာနေ့ကအင်အားပြင့်ထန်တဲ့ငရင်လုတ်သွားခဲ့တာကြောင့်အာဖဂန်နဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံတို့မှာလူ300နီးပါးတေဆုံးပြီးတော့1900ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနရဲ့အဆိုအရငရင်ပြင်းအားဟာ 9.5 ရှိတယ်လို့ဆိုပါတယ်။ငရင်ဟာပါကစ္စတန်၊တာဂျီကစ္စတန်နဲ့တရုတ်နိုင်ငံတို့နဲ့ဆက်အနီးမှာရှိတဲ့အာဖဂန်နိုင်ငံအတွင်းကဟိန္ဒူကုရှ်တောင်တန်းဒေသတွေမှာလူကြီးတိတ်မထူထပ်တဲ့ဒေသမှာဗဟုပြုလှုပ်ခတ်သွားခဲ့တာပါ။ရာသီဥတုအပြောင်းအလဲကိစ္စရများအပြင်ကုန်သွယ်ရေးနဲ့တောင်တရုတ်ပင်လယ်ပြင်မှာပင်လယ်ရေကြောင်းသွားလာမှုပူးပေါင်းဆွေးနွေးရေးကိစ္စတို့ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အမေရိကန်သမ္မတဘာရက်အိုဘားမာတို့အင်ပီရောမှာတနင်္လာနေ့ကတွေ့ဆုံစဉ်အဓိကထားဆွေးနွေးခဲ့ကြပါတယ်။ဝီဒိုဒိုဟာအမေရိကန်ပြည်ထောင်စုကိုစနစ်တာအတွင်ပထမဆုံးအကြိမ်လာရောက်တဲ့အင်ဒိုနီးရှားခေါင်းဆောင်လည်းဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့တနင်္လာနေ့ကသမ္မတရာထူးလက်ခံခဲ့ပြီးကမ္ဘာလူဦးရေအများဆုံးမွတ်စလင်နိုင်ငံမှာအပြောင်းအလဲဖော်ဆောင်မှုကတိပေးကြတာဖြစ်ပါတယ်။ဒါပေမဲ့သူဟာအိုဘားမားနီးတူလွန်ခဲ့တဲ့6နှစ်ကအိုဘားမားအာဏာရရှိခဲ့စဉ်ကအတိုင်းစီးပွားရေးအခက်အခဲတွေနဲ့အတိုင်းပြည်တွေမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအင်ဒိုနီးရှားနိုင်ငံကသိခမခမဒုတိယကမ္ဘာစစ်အတွင်းရုရှားတို့ကနေဂျပန်ထံကနေသိမ်းပိုက်လိုက်တဲ့ခူရီးကျွန်းစုတွေပေါ်မှာစစ်အခြေစိုက်စခန်းတည်ဆောက်ဖို့ရုရှားအစိုးရကပြင်ဆင်နေပါတယ်။ဒါဟာစီးပွားရေးအကောင့်လာနေတဲ့ပစိဖိတ်ဒေသအတွင်းကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်ဖို့နဲ့ကာကွယ်ဖို့အတွက်အရှက်ပစ်ဖို့လို့ခေါ်တဲ့ရုရှားရဲ့အာရှချင်းကွင်းကြားညီအစီအစဉ်ရဲ့တတိတဇေတာအဖြစ်နဲ့ဆောင်ရွက်တာဖြစ်ပါတယ်။စီးရီးယားနယ်စပ်တစ်ဖက်မှာအခြေစိုက်တဲ့အစွန်းရောက်စစ်သွေးကြွတွေအပေါ်ရင်ဆိုင်တဲ့နေမဲ့ကျုပ်ပတ်မှုတွေကိုအာဏာပိုင်ရင်ကဖိအားပေးလှုပ်ဆောင်နေရမှာတူကီနိုင်ငံအရှေ့ပိုင်းအရှေ့တောင်ပိုင်း IS အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်တွေရှိနေရနေရာကိုဝင်ရောက်စီးနှင်းတိုက်ခိုက်မှုတစ်ခုတွင်တူကီရဲရရှိနေဦးနဲ့စစ်သွေးကြွ9ယောက်တေဆုံးခဲ့ကြပါတယ်။
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်အလက်ဆန်ဖြစ်ပါတယ် VOA American တန်အင်ကာနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးဆန္ဒနဲ့ဘဝတထက်ထဲကြကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.